Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောက်ရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အတန်းရဲ2020ခုနှစ်နိုဝင်ဘာလ28ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရိုကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာတာနာမိုအကျဉ်းစခန်းပိတ်ဖို့သူ့အနေနဲ့ထောက်ခံပါတယ်ဆိုတာကလွဲ့ပြီးမြင်များဆဆပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိန်းသိမ်းခံထားတဲ့အကျဉ်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်ကျူဘားနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာတာနာမိုအကျဉ်းစခန်းကိုပိတ်ပစ်ဖို့သမ္မတအိုဘားမားအစိုးရလက်ထက်ကကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမစ္စတာဘိုင်ဒန်အစိုးရအဖွဲ့ကသမ္မတဟောင်းအိုဘားမားရဲ့ကြိုပမ်းချက်ကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့မျှော်လင့်ကြောင်းအကျဉ်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။သမ္မတဒိုနယ်ထရမ့်ရဲ့ကနဦးမဲဆွယ်စီယုံပွဲတွေမှာတော့ဂွာတာနာမိုအချင်းစခန်းမှာလူဆိုးတွေနဲ့ပြည့်တော်အောင်လုပ်မယ်လို့ပြောဆိုခဲ့ပေမဲ့အဲ့ဒီအတိုင်းဖြစ်မလာပါဘူး။သမ္မတထရမ့်အစိုးရလက်ထက်မှာဂွာတာနာမိုအချင်းစခန်းကနေအကျဉ်းသားတအုပ်ပဲလွတ်ပေးခဲ့ပါရယ်။အဲ့ဒီမှာဆက်ပြီးတော့ချုံနောင်ခန္ဓာရတဲ့အကျဉ်းသားတွေရဲ့အမှုကိုပြန်သုံးသပ်ပြီးတော့လွတ်ရက်ကျော်နေတဲ့သူတွေကိုပြန်လွတ်ပေးဖို့အိုဘားမားအစိုးရရဲ့ဆောင်ရွက်ချက်တွေကိုသမ္မတထရမ့်ကအဆုံးသတ်ခဲ့တာပါ။ဂွာတာနာမိုအကျဉ်းစခန်းဟာအကြမ်းဖက်ဝါဒအပေါ်အမေရိကန်ကအလွန်အကျွံတုံ့ပြန်တဲ့တင်ကြတာတစ်ခုအဖြစ်နဲ့ကမ္ဘာတစ်ဝှမ်းမကြေမနပ်ရှုံ့မြင်ခဲ့ပူပါရယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲရလာတွေနဲ့ပတ်သက်လို့သမ္မတဒိုနယ်ထရမ့်ရဲ့အယူခံကိုဖီလာဒယ်ဖီးယားဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပါရယ်။သမ္မတထရမ့်ကသူ့အယူခံကိုအမေရိကန်တရားရုံးချုပ်အထိတင်နိုင်ဖို့မျှော်မှန်းထားတာပါ။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးသမ္မတထရမ့်ဘက်ကတင်ပြလျှောက်လက်ချက်တွေမှာဗာသက်သေးမှမပြနိုင်တဲ့အတွက်ဆိုပြီးတခြားတရားရုံးတွေမှာလိုပဲဖီလာဒယ်ဖီးယားမြို့ခရိုင်အယူခံတရားရုံးအမှတ်3ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကအောက်တရားရုံးတစ်ခုမှာလျှောက်လက်ရမှာလဲသမ္မတထရမ့်ဘက်ကရှင်းနေရူဒီဂျူလီယာနီကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာမယုံမသားလှုပ်ဆောင်ခဲ့တာတွေရှိတယ်လို့ပြောဆိုခဲ့ပေမဲ့ပါတက်တီအထောက်ထားမှမတင်ပြခဲ့ပါဘူး။သမ္မတထရမ့်ကခန့်အပ်ထားတဲ့ခရိုင်အယူခံတရားရုံးတရားသူကြီးစတက်ဖနိုဘိုင်ဘတ်ကလည်းရွေးကောက်ပွဲကိုမမျှတဘူးလို့ပြောဆိုနေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးလို့တောက်ကြားနေကရေးသားခဲ့ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရာကြောင်းပြည်နယ်တာဝန်ရှိသူတွေအတူပြုကြေညာလိုက်ပြီးလေးရက်အကြာမှာတောက်ကြားနေကသမ္မတထရမ့်ရဲ့အယူခံရှုံးနိမ့်မှုပေါ်ပေါက်လာတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုအားပေးထောက်ခံနေတဲ့ဆိုရယ်တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကစီးပွားရေးအရပိတ်ဆို့တန်းခတ်လိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်အတွက်အရေးကြီးတဲ့နည်းပညာနဲ့ပစ္စည်းကိရိယာတွေကိုလွှဲပြောင်းပေးဖို့ခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့ကုမ္ပဏီတချို့ကိုအမေရိကန်အစိုးရရဲ့အကူအညီတွေပေးတာကတ်သက်လိုက်တယ်လို့သူတို့ရဲ့သွင်းကုန်တွေကိုလည်းနှစ်နှစ်ပိတ်ပင်လိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပုတ်ထုံးတွေကစတင်တက်ခတ်လိုက်တဲ့ကုမ္ပဏီတွေကတော့တရုတ်နိုင်ငံက Chengdu Best New Material နဲ့ Zimbo Elm Trade အပြင်ရုရှားအခြေစိုက် Nickel Group နဲ့ Joint Stock Company Elicon ပါဝင်ပါတယ်။ Iran Nuclear ဒုံးကျည်အစီအစဉ်တွေနောက်နေသွားစေဖို့အတွက်တရုတ်နဲ့ရုရှားလိုဒုံးကျည်နည်းပညာတွေနဲ့ပစ္စည်းကိရိယာတွေပြပကနေတင်ပို့နေကြတဲ့သူတွေကိုအမေရိကန်ကဆက်ပြီးတော့တန်ခါအရေးယူသွားမယ်လို့လည်းဝန်ကြီးပုံပြိုကပြောပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေသမ္မတဒိုနယ်ထရမ့်အစိုးရကပြီးခဲ့တဲ့3နှစ်မှနှုတ်ထွက်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးအီရန်အပေါ်အပြင်းထန်ဆုံးဖိအားပေးတဲ့အနေနဲ့ဆိုပြီးသမ္မတထရမ့်ကတန်ခတ်ပိတ်ဆို့မှုတွေချမှတ်လာတာလည်းဖြစ်ပါတယ်။အီရန်ဆိုင်ရာအမေရိကန်ရဲ့ခိုင်မာတဲ့မူဝါဒတွေပြတ်တဲ့အနေနဲ့သူ့မူဝါဒအတိုင်းမလိုက်နာတဲ့နိုင်ငံတွေနဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေချမှတ်လာနေတာလည်းဖြစ်ပါတယ်။အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုဇဲဖာဂရီဇာဒဲတောက်ချာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မိုဇဲဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးတန်းစစ်ဘက်အရာရှိတဦးလည်းဖြစ်ပါတယ်။မြို့တော်တီရန်ကနေအရှိဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကင်တွေကနှိကင်းကြောင်တောင်မှာတိုက်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူး။ဖာဂရီဇာဒဲဟာအီရန်ကာကွယ်ရေးဝန်ကြီးဌာနရဲ့သုတေသနဌာနအကြီးအကဲလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရ1980ခုနှစ်နောက်ပိုင်းမှာစတင်ပြီး2003ခုနှစ်မှာအဆုံးသတ်ခဲ့တဲ့အီရန်တို့ရဲ့လျှို့ဝှက်နျူကလ িয়ার အစီအစဉ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။ဘက်ဒတ်မြို့မှာဇန်နဝါရီလ3ရက်နေ့ကအီရန်စစ်ဖက်တပ်မတော်ကြီးကာဆမ်ဆိုလီမန်နီကိုအမေရိကန်တို့လှုပ်ချန်တပ်ဖြတ်ပြီး7လနီးပါးအကြာမှာဖာဂရီဇာဒဲအသက်ခံရတာပါ။အ အကြမ်းဖက်အဖွဲ့အစည်းဖြစ် American ကတတ်မှတ်ထားတဲ့ Iran ရဲ့ Islamic တော်လှန်ရေးတပ်ဖွဲ့ကောင်းဆောင် Soleimani ရဲ့ရန်ကနေပြပရောက် American တွေကိုကကွယ်ရနေတဲ့အဲ့ဒီစစ်စင်ရေးကိုဆင်နွှဲခဲ့တာဖြစ်တယ်လို့ Washington ကပြောဆိုခဲ့ပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း 9:00 နာရီကနေ 10:00 နာရီအထိတိုင်းဒိုမီတာ 31 kHz 6833ညာတိုင်းဒိုမီတာ 32 kHz 6383ညာတိုင်းဒိုမီတာ 57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့အချင်းညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေနဲ့သူတို့ရဲ့ကိုယ်ခံအားတုံ့ပြန်မှုဘယ်လောက်ရှိတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာပြောနေတာထက်ပိုပြီးတော့တိုင်းတာတွက်ချက်ကြည့်ဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။ကာကွယ်ဆေးတွေဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွမ်းကိုရော့ကျသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာညွှန်ကြားရေးမှူး Kate O'Brien ကဒနီဘာမြို့မှာမနေ့ကလုပ်တဲ့သတင်းလာရှင်းလင်းပွဲအတွင်းပြောကြလိုက်ပါတယ်
what is really the next most important step is that the data
ကဝေးတွေကဗိုင်းရပ်စ်ပိုးကိုတားဆီးကာကွယ်ရုံမကတကယ်တမ်းဗိုင်းရပ်စ်ပိုးဝင်မလာနိုင်အောင်တားဆီးကာကွယ်နိုင်တာတွေလုပ်နိုင်သလားဘာလို့သလဲဆိုတဲ့သတင်းအချက်လက်တွေပို့ပြီးတော့စတင်ရရှိလာနေပြီဒါကအရေးကြီးတယ်လို့ Kate O'Brien ကပြောသွားတာဖြစ်ပါတယ်အချိန်ထဲမှာပဲ COVID-19 ရောဂါဟာရိုးစံနေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်ဒီမှာမြန်မာရှင်ဆယ်ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွတ်သွားမယ်လို့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကူးစက်သူဦးရေဟာတောက်ကြနေက73သန်းကျော်သွားခဲ့ဖြစ်ပြီးတော့ဂေါ်မာကူးစက်မှုအများဆုံးနိုင်ငံဖြစ်ဆက်ရှိနေတယ်လို့ John Sawkin တက်ကလူကပြောပါတယ်။အမေရိကန်နိုင်ငံတော်ကတောက်ကြနေက COVID-19 ကြောင့်ဆေးရုံတက်ကူးသားနေရသူ9000ထိရှိပြီးတော့ဒါဟာပြီးခဲ့တဲ့လကထက်နှစ်ဆပိုများလာတယ်လို့ပြောပါတယ်။ဥရောပမှာတော့ဂျာမနီနိုင်ငံမှာမနေ့ကရောဂါကူးစက်သူဦးရေ2000ကျော်ရှိတာကြောင့်ယောဂကူးစက်သူဥယျာဉ်စုစုပေါင်းတသန်းကျော်သွားခဲ့ပြီဖြစ်တယ်လို့ပြောပါရခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ900ကျော်တာအခုဆိုရင်3ရက်သလိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ900 4ယောက်ရှိပြီးတော့စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဥယျာဉ်ဟာ33,385ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါရ။ဒီနေ့ကူးစက်သူတွေတဲက330ကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပေမဲ့တခြားမျိုးကြီးတွေမှာကူးစက်မှုတွေလည်းရှိတယ်လို့ဆိုပါတယ်။တောင်ကိုရီးယားဆိုရကစီးပွားရေးကျဆင်းလာနေတာတွေကိုအထောက်အကူဖြစ်စေဖို့အတွက်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုတွေကိုဖြေလျှော့ခဲ့ရတာနဲ့အခုလိုကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူဥယျာဉ်41,322ယောက်ရှိခဲ့ပြီးနေ့စဉ်ကူးစက်မှုတွေထပ်ပြီးတော့ကျဆင်းလာနေပါတယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်ပတ်ကအိန္ဒိယနိုင်ငံတောင်မှာကျင်းပခဲ့တဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာတဲ့ပုံတော့မတွေ့ရသေးပါဘူး။အခုတစ်ပတ်အတွင်းအိန္ဒိယနိုင်ငံမှာကူးစက်မှုအရေအတွက်အများဆုံးကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပြီးတော့ကူးစက်သူ44,939ယောက်ရှိခဲ့တာပါ။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်သူဦးရေ9000အောက်ရောက်တာဟာ3ပတ်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်485ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းကတော့33,600ရှိသွားပြီလို့ပြောပါရခင်ဗျာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြီးပြီးဆုံးသွားတဲ့အခါကျမှထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်မူဟာယဒင်ယာဆင်ကဒီနေ့စနေနေ့မှာပြောလိုက်ပါတယ်မလေးရှားဝန်ကြီးချုပ်ကသူ့ဆိုရရဲ့အသုံးစရိတ်နဲ့ပတ်သက်ပြီးပါလီမန်ရဲ့ထောက်ခံမှုကိုရရှိပြီးတဲ့နောက်အဲ့လိုပြောလိုက်တာပါအတိုက်ခံတဲ့ဝန်ကြီးချုပ်ရဲ့မဟာမိတ်တချို့ကမလေးရှားဆိုရရဲ့ရှင်းနဲ့အသုံးစရိတ်အစီအစဉ်တွေကိုတားဆီးသွားမယ်လို့သတင်းပတ်တွေနဲ့ချီချင်းကြောက်ခဲ့မယ်လဲတဒန်းနှစ်လျှောက်အများဆုံးအသုံးပြုမဲ့အစိုးရ၃စီးကိုမလေးရှားပါလီမန်မှာကြာသပတေးနေ့ကအတန်းနဲ့မဲခွဲပြီးတော့ထောက်ခံအတည်ပြုနိုင်ခဲ့ပါတယ်။ဘုရားသခင်ရဲ့အလိုတိုင်း COVID-19 ကာယရောဂါပြီးတဲ့အချိန်မှာကျွန်တော်တို့ရဲ့အထွေထွေရွေးကောက်ပွဲကိုကျင်းပသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မူဟာယဒင်ယာဆင်ကအင်တာနက်အွန်လိုင်းကနေပြုလုပ်တဲ့ဘာသာတူပါတီရဲ့နှစ်ပတ်လည်ညီလာခံမှာပြောပါတယ်။ဝန်ကြီးချုပ်မူဟာယဒင်ရဲ့အစိုးရအဖွဲ့ဟာတဒန်းရှစ်လသာရှိသေးပြီးတော့မလေးရှားပါလီမန်မှာအမတ်နေရာနဲ့နေရာအတာနဲ့အစိုးရအဖွဲ့ကိုရထားတာဖြစ်ပါတယ်။မေဂျာဝန်ကြီးချုပ်ကသူ့ရဲ့ညမောင်းဆွေအဖွဲ့တွေကအကြီးဆုံးမဟာမိတ်ပါတီဖြစ်တဲ့ UMNO ပါတီရဲ့ဥက္ကဋ္ဌအမက်ဇာဟီဟာမီဒီနဲ့အခုတော့မှတွေ့ဆုံခဲ့ပြီးပါတီတစ်ခုကြားဆက်ဆံရေးပူကောင်းအောင်လုပ်ပြီးတော့ဒါမဲ့ရွေးကောက်ပွဲကျင်းပတဲ့အခါမှာသူတို့ပါတီအချင်းချင်းပြိုင်တာမျိုးမဖြစ်ရအောင်လုပ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါရယ်မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလိုင်းအသစ်နဲ့ရင်ဆိုင်နေရပြီးတော့ မနေ့တောက်ကြနေ့ကအထိနိုင်ငံထဲမှာစုစုပေါင်းကူးစက်သူ6000ကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာဒီမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်တုံ့ပြန်ခဲ့တဲ့ main account လေးတွေကတချို့တွေမြေကြီးပေါ်ကိုပြန်ပေါ်လာတဲ့အတွက်အဲ့လိုအစုလိုက်အပြုံလိုက်မြေမျိုးတပ်ပစ်ခဲ့တဲ့နေရာကိုပြန်တူးကျင်တယ်လို့ဒိမအစိုးရကမနေ့တောက်ကြနေ့မှာပြောလိုက်ပါတယ်သောမွေးထုတ်တဲ့ main account လေးတွေကနေတစ်ဆင့်လူ12ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ပြီးရနောက်ဝင်းပြည်လုံခြုံရေးမှာမွေးထားတဲ့ main အနေအကုန်လုံးကိုတုံ့ပြန်ဖို့ဒိမအစိုးရကအခုလဆောပိုင်းမှာအမိန့်ထုတ်ခဲ့တာပါဒီလိုတုံ့ပြန်ဖို့ဆုံးဖြတ်လိုက်တာကြောင့် main account ရေ18သန်းတည်ဆုံးခဲ့တဲ့အပြင်ဒီအမိတ်ဟာတရားမဝင်ဘူးလို့သတ်မှတ်ခဲ့တာကြောင့်ဆန္ဒရိုက်ခါနဲ့စိုက်ပျိုးရေးဝန်ကြီးမော်ဂန်ယန်ဆန်လက်ပြီးခဲ့တဲ့တစ်ပတ်ကယာရုကနေနှုတ်ထွက်ခဲ့ရပါတယ်။တုတ်တင်ခံရတဲ့မင်းအကောင့်လေးတွေကိုဒိမတ်နိုင်ငံအနောက်ပိုင်းကစစ်ကန်းနေနားမှာမြေကြီးတွေတူးပြီးတော့မြုပ်နှံခဲ့တာဖြစ်ပြီးအပေါ်ကနေလဲ1မီတာအမြင့်ရှိတဲ့မြေကြီးတွေနဲ့ဖုံးခဲ့တာပါ။ဒါပေမဲ့မင်းအကောင့်ယာနဲ့ချီပြီးတော့မြေပေါ်ကိုပြန်ပေါ်လာနေပြီးအနာပိုင်းတွေကတော့သူတို့ရဲ့ခန္ဓာကိုယ်ရုပ်ချင်းကနေထွက်တဲ့ဒဏ်ငွေတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီလိုမြုံနှံထားတဲ့နေရာကနေဗိုင်းရပ်စ်ကူးစက်မှုအနေနဲ့မရှိနိုင်ဘူးလို့အာဏာပိုင်တွေကပြောနေပေမဲ့လည်းဒေသခံတွေကတော့အဲ့ဒီနေရာနဲ့မီတာနေရာတော့မဝေးတဲ့နေရာမှာရေကန်ရှိတာကြောင့်တောက်သုံးရည်ညဉ့်ဉန်းမှုတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ The Voice of America ဗီအိုအေအမေရိကန်အသံကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုအစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မစ်ဆန်တဲ့နေမြေတွေမှာရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုသွားမယ်လို့မြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်ကပြောလိုက်တဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်တတ်နိုင်ပါမြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်နဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးအီရှီယိုမာယိုယာမတ်တို့ဟာဒီကနေ့မနက်ပိုင်း 9:00 လောက်ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာပြီးရွေးကောက်ပွဲမကျင်းပနိုင်တဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ဖို့အရှင်နေရှိမရှိတော်ရောက်လေးလာခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့မောင်တော်မြို့နယ်တို့ကိုတော်ရောက်လေးလာခဲ့ပြီးနောက်အဲ့ဒီဒေသတွေပါဝင်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲကျင်းပရေးနဲ့ပတ်သက်ပြီးခီးစီဆုံးသတင်းစာရှင်းလင်းပွဲတွင်မှာမစ္စတာဆာဆာကာဝါကပြောတော်တာပါ။
お答えをした通りでございます。9カ所のうちなぜ2カ所を回ったかということ
なぜこの新大会というのは有効会非常に強化しているこの妙な点ですがバチャムの重点の区域であれば小屋目だけですので私たちは関係にしてしまってただそれを知ると人間の点の区域を見られている理解に理解が障害なんですけど人間の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域の区域那個就借的這麼多的誒地單庫的密切的嘛所以沒辦法去嘛所以沒辦法去嘛所以現在的地單庫處理的現在是不是不嘛你們不知道要去嘛地單庫的這個問題要去都借嘛所以地單庫處理還是有些沒搞過就也要我都看去嘛所以非常的實在的就要去去嘛所以這樣就你地單庫處理地單庫處理的非常的就是誒地單的而且因為所以而且ဒီကရေကောက်ပွဲပြုလုပ်ဖို့ကိုစတင်တယ်ဆိုတော့ကျွန်တော်လည်းကျွန်တော်ပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုကျွန်တော်ပြန်ပြပြီးတော့အထက်နိုင်ဆုံးအမြန်ဆုံးရေကောက်ပွဲလေးချင်းပါပြုလုပ်သွားပြဖို့ရတယ်ကိုကျွန်တော်လည်းတောင်းဆိုပြန်ပြနေလို့ဖြစ်ပါတယ်။ဆက်လက်ပြန်ပါလို့ဒီနေ့ကတော့ဒီစပီလုံးနဲ့ပတ်သက်လို့အခုနောက်ကျွန်တော်ပြန်ပြခဲ့တဲ့အတိုင်းအခုတို့ခါဆိုလို့ရှိရင်ဒီ80ကျော်ကပုံပေါ်တော့ကောင်းအောင်ဆွေးနွေးမှုတွေပြုလုပ်သွားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ပြည်ထောင်စုနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တပ်တဲ့အခြေအနေတွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ကိုခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ13သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာလက်ရှိကာလတိုက်ပွဲတွေလည်းရပ်ဆိုင်းနေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့လိုအပ်တာရှိရင်ဂျပန်ဆိုရအနေနဲ့ကူညီပေးဖို့စဉ်းစားနေတယ်လို့ခရီးစဉ်မှာအတူလိုက်ပါလာတဲ့ဂျပန်တန်မာကြီးမာယူယာမာကပြောပါတယ်
။နိုဝင်ဘာလ10ရက်နေ့မှာဒီမချင်းပါနိုင်ခဲ့တဲ့ရွေးကောက်ပွဲအဲ့ဒီရကန်ပြည်နယ်အထူးသဖြင့်ရကန်ပြည်နယ်အဲ့ဒီမှာပြန်ချင်းပါနိုင်အောင်အဲ့ဒီအခြေအနေပြောရှိတာလေအဲ့ဒါကိုလေ့လာဖို့အတွက်လေ့လာပြီးတော့အဲ့ဒါကိုမူတည်ပြီးမြမအစိုးရအထူးသဖြင့်သတ်မှတ်တော့ကာကွယ်ဦးစီချုပ်မြမအစိုးရအဲ့ဒီအခြေအနေများနဲ့ထပ်ပြီးတော့တွဲဆောင်ဆွေးနွေးဖို့ဖြစ်ပါလိမ့်ခင်ဗျာအခုမစ္စတာဆာဆာကဘာနဲ့အထူးလိုက်လာပြီးတော့ကျွန်တော်ကိုယ်တိုင်စစ်တွေမြို့တာမှာကအဲ့ဒီကုနာရှင်ပြရအတိုင်းမစ္စတာဆာဆာကဘာနဲ့အတူတူအဲ့ဒီဟိုကျောက်တော်မျိုးဘုတိတော်မျိုးအဲ့ဒါနှစ်ခုကိုအတူတူ အဲ့ဒီရောက်ခွင့်တောခွင့်ရခဲ့ပါတယ်အဲ့ဒီတောတဲ့အခါကြမှာလေအဲ့ဒီမစ္စတာဆာဆာကဘာသူကိုယ်တိုင်အဲ့ဒီဒေတာကန်ကအဲ့ဒီပုဂ္ဂိုလ်များနဲ့အဲ့ဒီစကားပြောခွင့်ရခဲ့ပါတယ်အများစုကအခုမစ္စတာဆာဆာကဘာမစ်စစ်ပေးတဲ့အတိုင်းအဲ့ဒီဟိုအရက်အထူးသဖြင့်အရက်ကန်အာမီနဲ့အဲ့ဒီတမတော်ကြမှာငကုစရုံးကအဲ့ဒီချင်းညာချက်တုံပြီးနောက်ပိုင်းအထူးသဖြင့်နောက်ပိုင်းမှာအဲ့ဒီဒေတာတွေအဲ့ဒီဟိုတိုက်ပွဲလုံးမရှိပါဘူးအဲ့ကြောင့်လည်းထားရတယ်အဲ့ဒီကိုအင်မတမကြိုးစိုးတဲ့အကြောင်းနောက်တစ်ခုကတော့အဲ့ဒီအကျင့်လေးကိုမြှုပ်တည်ပြီးတော့အဲ့ဒီဒုဒတ်တဲ့ဆုံးဒုဒတ်တဲ့တရားမြတ်တာရဲ့ကောက်ပွဲကိုအမြန်ဆုံးအဲ့ဒီဒေတာမှာချင်းပန်နိုင်ဖို့အဲ့ဒီအင်မတမမျိုးလေးနဲ့အကြောင်းကိုမစ္စတာဆာဆာကသူကိုယ်တိုင်ကိုရှင်းပြခဲ့တာလေကျွန်တော်တို့ဘေးမှာနောက်တမှုရခဲ့ပါတယ်အဲ့ဒီကိုကျွန်တော်တို့ရဲ့အဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်ဆိုရအနေနဲ့ဂျပန်တိုင်းရောအနေနဲ့အဲ့ဒီရေကောက်ပွဲအရင်ချင်းမချင်းပါနိုင်ငယ်တဲ့နေရာမှာအဲ့ဒီရေကောက်ပွဲအဲ့ဒီချင်းပါနိုင်အောင်ကျွန်တော်တို့ဂျပန်ဆိုရအနေနဲ့လို့အပ်တဲ့အကူအညီများရှိတဲ့ဆိုရင်ကျွန်တော်တို့အပြည့်ဝအကူအညီပေးဖို့စဉ်းစားနေပါတယ်ခင်ဗျာ
အခုလိုရခိုင်ပြည်နယ်ရဲ့ငင်းချိုင်းရဲ့ရွေးကောက်ပွဲကိုပြန်လည်ကျင်းပဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ရက်တွေကိုကြိုဆိုတယ်လို့လည်းရခိုင်မျိုးသားပါတီ ANB ပြောခွင့်ရဒေါ်အင်းနှုတ်စင်ကပြောပါတယ
်ဒီလောက်မငြိမ်းမချမ်းဖြစ်ခဲ့တဲ့အနေအထားတွေကိုငင်းချမ်းရေးလမ်းစားငင်းချမ်းရေးရောင်နေပေါ်ထွန်းလာအောင်ထိတမန်ငင်းချမ်းရေးတမန်တို့ဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူတွေရဲ့အတန်ကိုကိုယ်တိုင်ကြားရတယ်ဆိုတာကိုလည်းကျွန်မတို့ကိုအထူးကိုယ်စားလှယ်ကပြောတဲ့အတွက်လည်းဟိုသိရတဲ့အတွက်နော်ဝမ်းမြောက်တယ်ဆိုတဲ့အကြောင်းနဲ့ဒီအဆင့်ကနေအခုရွေးကောက်ပွဲဆိုင်ရာပုံကိုယ်တွေကိုလည်းအရှိကိုအရှိတိုင်းပြည်သူတွေကပြောလိုက်တဲ့တနက်တန်တွေဆဲနေတယ်လုံခြုံရေးရှိနေတယ်ရွေးကောက်ပွဲကိုလိုလားတယ်ဆိုတော့အတန်တွေကိုပြန်လည်တင်ပြပြီးတော့ရခိုင်ပြည်ရဲ့ဒီဆန့်လက်ထားခဲ့တဲ့ရွေးကောက်ပွဲနေမြင်အားလုံးကိုရွေးကောက်ပွဲဆောင်ရွက်ပေးနိုင်ဖို့နောက်ဒီရွေးကောက်ပွဲအလွန်မှာလည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးထက်မှာအပါအဝင်ပေါ့လေကျမတို့ရဲ့ငင်းချမ်းရေးအားလုံးကိုဟိုဂျောင်းဝင်ဆောင်ရွက်ပေးနိုင်မဲ့မင်္ဂလာရှိတဲ့နော်ဒီရခိုင်ခေတ်တမိုင်းမှာနေထူးနေမြတ်တစ်ခုအဆောင်ရွက်မင်္ဂလာရှိတဲ့အဆောင်ရွက်တစ်ခုမှာပါဝင်တဲ့ပုံကုံမလို့ကျမတို့အကျိုးဆုံးမျှော်လင့်နေဆိုတဲ့အကြောင်းတွေကိုပြောခဲ့ကြပါတယ
်တမ်တော်နဲ့အဲတို့ကြာဂျောင်းဝင်စစ်စပ်ညှိနှိုင်းပေးနေတဲ့ပုံကုံတွေအဖွဲ့အစည်းတွေရှိနေတယ်ဆိုတာတမ်တော်ဖက်ကရောအဲဖက်ကပါတောက်ကြနေကဒီပြုတ်ပြောဆိုခဲ့ပြီးနောက်မစ္စတာဆာဆာကဝါဒီကနေ့ရခိုင်ပြည်ကိုရောက်လာတာဖြစ်တယ်လို့ဂျောင်းဝင်စစ်စပ်ညှိနှိုင်းနေသူတွေထက်မှသူလေးပါဝင်နေဆိုတာကိုအတည်ပြုပြောဆိုတော့ခဲ့တာပဲဖြစ်ပါတယ်ကျွန်တော်တန်းနိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ရခိုင်ပြည်နယ်မောင်တောမြို့နယ်မှာပစုံကံအလုပ်သမားမွတ်စလင်မျိုးသား5ဦးကိုအမည်မသိအဖွဲ့အစည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကုန်းအိမ်မှာမောင်တော်မြို့နယ်တောင်ပိုင်းဥတောင်ကြီးရွာမှာရှိတဲ့ပစုံကအလုပ်သမားတွေကိုအမည်မသိအဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတာနှစ်ရက်ပြည့်ပြီးဖြစ်ပေမဲ့တရေမရရှိသေးကြောင်းဥတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ကျန်ကခုလိုပြောပါတယ်
။ပြည်စင်တွေကတေချာနေမနေ့ကုန်းတိုင်းမှာဖမ်းဆောင်တော့လို့ပြောတာပဲ။ပစုံကနေမှာအမအိမ်က6ရောက်5ရောက်ဖမ်းဆောင်သွားတယ်။မိုးစလင်းမြို့သားတွေပါ4ရောက်ကပြန်ပြန်လာဆက်ပြစ်လာတာပေါ့နော်။ဝင်တောင်းတာလည်းမရှိသေးဘူးနော်။အခုကဘာတရင်မှမရသေးဘူး။ဒေသခံတရားပေါ်တာပေါ့။ကျန်တဲ့လူတွေကဟိုမောင်တော့ကအလုပ်သမားတွေပါ။
ဥတောင်ကြီးရွာဦးသိမ်မောင်ပစုံကမှာနေထိုင်ကြတဲ့အလုပ်သမား9ဦးဖမ်းဆီးခံရပြီးအဲ့ဒီထဲက4ဦးထွက်ပြေးလွတ်မြောက်လာပြီးတော့9ဦးဖမ်းခံနေရတာပါဥတောင်ကြီးရွာပစုံကပိုင်ရှင်ဦးသိမ်မောင်ကတော့ပစုံကလုပ်သား9ဦးကိုဖမ်းဆီးသွားတဲ့ဖွဲ့ဟာနေဆက်ပြန်ကြသမ ्या ဖွဲ့လို့ယူဆကြောင်းပြောပါတယ
်ကြံကြံမရခွေတင်တဲ့အဲ့ဒီကောင်တွေကပြင်ကလာမလေးနေလို့မရဘူးဒီမှာပမာခံမှာနေလို့မရဘူးအဲ့မှာ တော့တန်းတနေရမှာနေနေတူပါတယ်ဆောက်ချင်းချင်းလေးမှနေရတခုမှအဲ့လိုလိုတာလေးစူးစီးသွားမယ်ငွေတောက်ခံမယ်ပြန်လှလိုက်မယ်အဲ့လိုမျိုးတွေ
ဖန်စီသွားတဲ့ဖွဲ့တွေဟာဒုတ်ချုံတွေကိုဒါကင်ဆောင်စားပြီးအလုပ်သမားတွေရဲ့အဝတ်အစားဆိုလာပြားလက်စစ်ကြိုးတွေကိုလည်းယူဆောင်သွားတယ်လို့ပစုံကံပိုင်ချင်ဦးတင်မောင်ကဆိုပါတယ်ဖန်စီခံရမှုဖြစ်စဉ်အတွက်အလဲတန်ကျော်ကြေးရွာရဲစခန်းကိုတန်ကြားထားတယ်လို့ဆိုပါတယ်အလဲတန်ကျော်ကြေးရွာရဲစခန်းစခန်းမှုကတော့ဘယ်ဖွဲ့ကဖန်စီထားတာစုံစမ်းနေစေလို့ဆိုပါတယ်
နောက်ဆုံးတင်ရကျွန်တော်တို့ကပုံစံနေတယ်ပဲရှိကုန်လေတရေအမှုရတွဲဟိုးတာတော့ပြောလို့မရဘူးလေ
ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလအတွင်းမှာလဲဥဆောင်ကြေးရွာပစုံကလုတ်သားမွ슬င်မျိုးရာသူဦးကိုဇီရတွင်းသမ ्या ဖွဲ့ကဖန်စီထားတဲ့ဖြစ်စဉ်ကြီးခဲ့တယ်လို့ဥဆောင်ကြေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်မြန်မာအစိုးရကနေအုပ်ချုပ်ရေးလက်လှမ်းမီတဲ့မောင်တော်နယ်စပ်ဒေသမှာအာစာဖွဲ့တွေပြင်ဒေသတွင်းသမ ्या အုပ်စုတွေလည်းရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်မောင်တော်နယ်စပ်ဒေသမှာတပ်မတော်ရင်တန်းပါဝင်နေကြဆောက်ရဲတပ်ဖွဲ့တွေမကြာခဏတိုက်ခိုက်ခံရလေးရှိတယ်လို့မြန်မာစစ်တပ်ကတော့အာစာဖွဲ့လက်ချက်လို့သတင်းထုတ်ပြန်လေးရှိပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီမှာကတော့အေးရောင်ပါဒီတစ်ပတ်မှာတော့သူတို့ကျိုးနေကိုရင်းနှီးမြှုပ်နှံသူတွေကတိမ်ကျုံးဝယ်ပြီးအပိုင်သိမ်းမှကိုကြောက်လန့်နေတယ်ဒေသခံတွေရဲ့မရေရာမတိကြတဲ့ဘဝတွေအကြောင်းကိုကြားရမှာဖြစ်ပါတယ
်နေ့ကလည်းမရရပြီးရနော်လားကိုပနေလေးလာလောက်သေးတ
ော့သူကလည်းဈေးရောင်းလို့မရတော့
ဘူ
းကိုပနေကနေပြီးတော့ကမ်းခြေမှာလာလောက်တဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်ပြည်မှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေလို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်မသိပဲဖွေးပြီးကြောက်နေကြတာပေါ့
ဘိုးအကျောက်ကမ်းခြေမှာစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးဖြစ်ပါရဲ့ဒီဆောင်မအပြည့်စုံကိုတော့ဒဝဲဝက်ကကျော်သူဆိုးကဆက်ပြောပြပေးသားပါပါ
ကိုဗစ်မဖြစ်ခင်တုန်းကခရီးသွားလုပ်ငန်းတွေဖွပြိုးလာတာနဲ့အတူမြန်မာနိုင်ငံတောင်ပြပိုင်းဒဝဲခရိုင်ကသဘောအတိုင်းမပြည့်စည်သေးတဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျလာကြပါတယ်ဒေသမှာစီးပွားရေးလုပ်ငန်းတွေရောက်လာတဲ့အခါအလုတ်ကင်ခွဲလန်းတဲ့ဒေသဖွပြိုးရေးတွေတွဲပါလာနိုင်ပေမဲ့အဖို့ခတစ်ခုအနေနဲ့ဖိုးဖိုးချောက်ကန်းချီလိုနေရာကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေဟာရင်းနှီးမြှုပ်နှံသူလုပ်ငန်းရှင်ကြီးတွေရဲ့ချိတ်ချောက်ခြင်းကိုခံကြရပါတယ
်ရေတမောမစေတမောမနာလာမနေရောသာကို
ရေတမမနဲ့ကြောက်ကြနေရတယ်ဆော့ဆော့ရရနဲ့ကြိတ်ခံနေရတယ်ခုကနေပြီးကိုပဲဥဆဲမျိုးပဲကိုပနေနဲ့ပတ်သက်ပြီးတော့ကျမကြောက်တဲ့ဒူးနဲ့မျက်ရည်တုံနေရတယ်ဆယ်ဆိုရင်ကောင်းကောင်းမဖွင့်နိုင်ဘူးနှစ်နှစ်ဖြစ်နေပြီအခုကျမဆယ်ဆိုရင်သူ့နာမည်ထဲမှာလည်းမဟုတ်ဘူးဆယ်မျိုးဝင်လူသမားနဲ့ပတ်သက်ပြီးတော့အုပ်စုလိုက်လဲရဖက်တာခံရသေးတယ်ဆိုင်ထက်ကိုလည်းကြွကြွပြီးဝင်လာသေးတယ်ဆိုင်ထွက်ဆယ်ဝင်လဲလဲစောတယ်လဲလဲပောက်တယ်တထရဲ့ကိုရှိပကနာကိုသုံးပြီးတော့
အခုတော့ဟေမာဝင်းပြောပြတာတွေက2018ခုနှစ်ကသူကိုယ်တိုင်ကြိုတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောင်းပြောပြနေတာပါကိုပရီနဲ့အတူပါလာတဲ့လုံသမားနဲ့မြေပွဲစားဆိုသူတွေဟာကန်းချေကစားသောဆိုင်တွေကိုသူတို့မြေထဲမိခိုလှုပ်ရှားနေရသူတွေလို့သတ်မှတ်ပြီးအနိုင်ကျင့်တာတွေရှိနေပါတယ်အဲ့ဒီလိုကိုပရီတွေနဲ့ဆက်ဆက်သူတွေကအနိုင်ကျင့်ခံရပါမျက်လာတဲ့အခါဒီနေ့မှာမြေပွဲစားဆိုသူတဦးနဲ့ဒေါ်ဟိမာဝင်းတို့လင်မယားပြဿနာတက်ပြီးဓာတ်ထုတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီဓာတ်ထုတ်မှုကြောင့်ဒေါ်ဟိမာဝင်းအမျိုးသားဟာ2020ပြည်နှစ်ဇူလိုင်လထဲမှာထောင်ဒဏ်2နှစ်နဲ့6လချမှတ်ခံခဲ့ရပါတယ်။ဒေါ်ဟိမာဝင်းပြောတဲ့ရန်ကုန်ခြေဆိုင် Islam Fontu Development Group Company ရဲ့ Director ဦးဆိုင်မျိုးဝင်းနဲ့ဇလိဖြစ်သူတို့ဟာလောလောကျောဆွယ်တဲ့ကြောင့်မှသူတို့နာမည်နဲ့ကျောင်းနဲ့ကမ်းခြေနေရာ9ခုကစုစုပေါင်းမြေကျဲဝန်ဧကပေါင်း900နီးပါးကိုမြေလော့မြေလမြေရဲလုပ်ပယ်ခွင့်ရှောက်ထားတာရှိပါတယ်။နောက်ထပ်ကျွန်းနှစ်ခုကိုလည်းရှောက်ထားဖို့ပြင်ဆင်နေတာရှိပါတယ်။တကယ်တော့ဖိုးဖိုးကျောက်ကမ်းခြေတက်တောင်ပြင်တွေဟာအများပြည်သူပိုင်နေရာတစ်ခုဖြစ်ပါတယ်။အရင်ကတော့လူမသိသူမသိကမ်းခြေတစ်ခုပါ။အခုတော့လမ်းပန်းဆက်သွယ်ရေးတွေကောင်းမွန်ပြီးပွင့်လင်းရာသီဆိုရင်ခရီးသွားဝင်ရောက်တဲ့အတွက်စားသောက်ဆိုင်ရောင်းချအသက်မွေးနေတဲ့သူတွေ20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီကန့်ချေကဈေးတရီဟာကန့်ချေကနေဘယ်ချေမောင်းထုတ်ခံရမလဲဆိုတဲ့စိုးရင်ဆွေးတွေထွေးပိုက်ပြီးဈေးရောက်နေရတာပါအရင်ကရေလုံငန်းနဲ့အသက်မွေးခဲ့ပြီးအခုတော့ရေတယံဇတ်တရှားပါလာတဲ့အတွက်ဖိုးဖိုးကျောက်ကန့်ချေမှာအသေးစားစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးကလည်း
နေ့လည်း ညော့ရပြီးဝင်လာလားကုမ္ပဏီလေးလာလောက်ထိသွား
ချို့ကလည်းဈေးရောင်းလို့မရတော့ဘူးပေါ့နော်ကုမ္ပဏီကနေပြီးတော့ကမ်းခြေမှာလာလောက်တဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်းမှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေလို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲဖွေးပြီးကြောက်နေကြတာပေါ့နောက်နေကြရင်ရောက်ဖို့ဆိုပြီးတော့ကျွန်တော်တို့မှဘာမှမပြေဆင်းရသေးဘူးကြောက်နေကြတယ်လူရတီရောက်ရင်တထင်းမြင့်တဲ့လေတွေကကမ်းခြေမှာမရောက်ရဘူးဆိုပြီးလာလာပြီးချုပ်လိုက်ကြတယ
်ကုမ္ပဏီကတထင်းမြင့်တဲ့လွဲထားသူတွေဟာကမ်းခြေကစားသောက်ဆိုင်တွေကိုလာပြီးပွင့်လင်းရတီမှာဈေးလာမရောက်ဖို့ပြောဆိုတော့ကိုဥလဆိုးခံခဲ့ရဖို့ပါတယ်ဖိုးဖိုးကျော်ကမ်းခြေဟာတထွေးတွေပိုင်တယ်လို့ဥလဆိုးတို့ယူဆနေကြပါတယ်အဲ့ဒီလိုယူဆနေရတဲ့အကြောင်းကတော့2019ခုနှစ်ကကမ်းခြေရဲ့ရေဇက်နားထီကိုကုမ္ပဏီပိုင်မြေဆိုပြီးမှတ်တိုင်တွေလာစိုက်ခဲ့ဖူးတာကြောင့်ပါအခု2020ပြည်နှစ်ဩဂုတ်လမှာလဲကုမ္ပဏီတစ်ခုကကမ်းခြေကစားသောက်ဆိုင်အနောက်ဘက်ကလည်းမှာမှတ်တိုင်တွေပြန်လာစိုက်တာတွေပြန်ဖြစ်လာတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတဖန်ပြန်ပြီးမြင့်တက်လာပြန်ပါတယ်။အဲဒီလိုစိုးရိမ်နေတာကကမ်းခြေကစားသောက်ဆိုင်အားလုံးတော့မဟုတ်ပါဘူး။နေပွဲစားဆိုသူတွေကုမ္ပဏီဝန်ထမ်းဆိုသူတွေနဲ့တက်အောင်ပေါင်းထားနိုင်တဲ့သူတွေကတော့အဲလိုစိုးရိမ်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအဲလိုလူကအများဆုံး20လောက်ပဲရှိပါတယ်။ကမ်းခြေတွေကိုစီမံပိုက်ခွင့်ရှိတဲ့ဒဝဲခရိုင်အုတ်ချိုရီမှုဦးအောင်စုံမှုကတော့ဖိုးဖိုးကျော်ကမ်းခြေတက်တောင်ပြင်ကိုဘယ်ကုမ္ပဏီကမှမပိုင်ဘူးဆိုတော့ကိုအတီအလင်းပြောဆိုထားပါတယ်
။အဲ့နာမှာဥယျာဉ်မြေတွေရှိတယ်။ရှိတဲ့ဥယျာဉ်မြေတွေကဒါသူတို့ဥယျာဉ်မြေကဥယျာဉ်မြေပဲဆိုင်တယ်။ရှိရတောင်မြေတွေကမ်းခြေတွေကသူတို့အတွက်ပိုင်ဆိုင်မှုမရှိဘူး။ public area ပဲနော်။သူတရှိရတော့အဲ့မှာသူတို့ကိုပုံစံခုနေပေးကြတဲ့ရှိတဲ့အဲ့ကမ်းခြေတွေမပါဘူးနော်။တောင်မြေတွေမပါဘူးသူတို့မှာလေ
။အဲ့ဒီကမ်းခြေမှာရှိတဲ့စားသောက်ဆိုင်တွေကိုဇနီးတကျနေရာချထားပေးရင်နဲ့အမိုက်စုံပေးမှုတွေဇနင်းတကြဖြစ်ဖို့ကိုလည်းစီစဉ်ပေးဖို့ရှိတယ်လို့ဦးအောင်စိုးမိုးကပြောဆိုခဲ့ပါသေးတယ်။စားသောက်ဆိုင်ဖွင့်သူတွေကမိုးရသည်မှာဆိုင်ပိတ်သိမ်းကြပြီးလူရသည်ဆိုရင်ဆိုင်ကိုအစကနေပြန်ဆောင်ဖို့တိမ့်ဆဲချီရင်းရတာဖြစ်ပါတယ်။ဒါကြောင့်ကုမ္ပဏီဘက်ကလာဖြတ်ခိုင်းရင်ရင်းထားသမျှဆုံးရှုံးမှာကိုလည်းတွေးပူနေကြတာပါ။တောက်တင်ချွေရအုပ်ချုပ်ရေးမှုကတော့အခုလာမဲ့လူရသည်မှာစားသောက်ဆိုင်ဖွင့်မယ်ဆိုရင်သူ့ကိုလာအကြောင်းကြားဖို့နဲ့အကြောင်းကြားလာတာရှိရင်နေရာချထားရေးကိုသူကစီစဉ်ပေးမယ်ဆိုပြီးပြောဆိုထားတာရှိပါတယ်။ဒါပေမဲ့လောင်းလုံးကျောဆက်တဲ့ကြောင့်မှာစီမံကိန်းအကြောင်းပြပြီးကုမ္ပဏီတွေကနေရာလက်ဦးမှုယူထားတာကြောင့်ပြဿနာကြုံတွေ့နေရတာဖိုးဖိုးကျောင်းကမ်းခြေကစားသောက်ဆိုင်ပေရှင်တွေပဲမဟုတ်ပါဘူး။ရေလုတ်သားတွေ၊ရောဘာဆိုင်တောင်သူတွေမှလည်းအလားတူပြဿနာမျိုးတွေရင်ဆိုင်ခံစားနေကြရပါတယ်။ရေလုတ်သားတွေဟာကုမ္ပဏီတွေလုပ်ပယ်ခွင့်ရသွားတဲ့သူတို့မိခိုးရာကျောတွေမှာကန့်ကန့်နာခွင့်ရေချိုခန့်ခွဲတွေမရကြတော့ပါဘူး။လောင်းလုံးကျိုးစော်တဲ့ကပဲစင်ကျော်မှဆိုရင်လဲဦးစဲမျိုးဝင်းပိုင်တဲ့ကုမ္ပဏီကပဲခီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းစိတ်ခံတင်ပေါ်တွေရနာနိုင်တဲ့စိတ်ကန်းရေပေါ်ရေအောင်အားကစားခွင့်နဲ့အေယာစီမံကိန်းတွေအတွက်လုပ်ပယ်ခွင့်လျှောက်ထားတဲ့ပေါ်ရေလုတ်သားတွေကန့်ကွက်နေကြတာလည်းရှိပါတယ်။ဒါကြောင့်စီမံကိန်းအကြောင်းကိုပွင့်ပွင့်လင်းလင်းပြည်သူကိုချပြဖို့ဒေသတွင်းရပ်ဖက်အဖွဲ့တွေကတိုင်းဆိုးရွားကိုတိုက်တွန်းနေကြပါတယ်။ရပ်ဘဲဖွဲ့စည်း16ခုကလည်းဒဝင်ခရိုင်ထဲမှာရှိတဲ့ကျောတွေကမ်းခြေတွေကိုစီးပွားရေးလုပ်ငန်းရှင်တဦးတယောက်လက်ထက်ကိုလုပ်ပယ်ခွင့်မပေးဖို့အစိုးရကိုတောင်းဆိုထားကြပါတယ်။ဒဝင်ခရိုင်သူတ္တနာတင်ဥက္ကဋ္ဌဦးဇော်သူရက
အဲ့တော့ CSR တွေဘယ်လိုလုပ်မလဲ။ဟာဘယ်လောက်ရင်းနှီးမှာလဲ။အဲ့ရင်းနှီးတဲ့ငွေကဘယ်ရလဲ။ဘာတွေလုပ်မှာလဲ။ခုနအင်ယာစခန်းတွေရောဗျာအများကြီးပဲဗျာဟုတ်ပြီနော်။အဲ့တော့ဆွေးနွေးကြရတယ်တော်တော်များတယ်ဗျာ။အဲ့တော့ဒီနေရာအကုန်လုံးကဗျာဟို database မဟုတ်တဲ့အတွက်ပုံပြရေးဆိုင်ဆန်းနေတယ်။အဲ့တော့ကျွန်တော်တွေးနေတင်တာကတော့ပုံပြလင်းလင်းပေါ့ဗျာ။ဟုတ်ပြီလား။ကျွန်တော်တို့လည်းဒီလိုတွေဗျာ။ဟောခွင့်ပြုချက်တာချင်
း။သူကစီမံကိန်းတွေပြန်လည်မြေသာမှုရှိဖို့အတွက်အစိုးရ CSO ရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံတွေအားလုံးပါဝင်ဆွေးနွေးခွင့်ရှိတယ်လေလို့အကြံပြုပါတယ်။ဖိုးဖိုးချုပ်ကန်းချေကစားသောက်ဆိုင်ပေရှင်တွေကတော့စားသောက်ဆိုင်တွေကိုဇနီးတကျနေရာချထားပေးဖို့ကိုလိုလားနေကြပါတယ်။တကယ်လို့ကုမ္ပဏီတွေကစီမံခွင့်တွေလာလုတ်ခဲ့ရင်တော့မှဒေသခံတွေရဲ့အခွင့်အရေးတွေပျောက်မသွားရအောင်အစိုးရကစီမံပေးဖို့လိုလားတယ်လို့လည်းပြောဆိုကြပါတယ်။ဖိုးဖိုးကျော်ကန့်ချေကတနင်္လာပိုင်းစားတော့ဆိုင်ပရှင်ဒေါ်ဟေမာဝင်းက
အဲ့တဲ့တွေနဲ့ဒေသခံတွေကန့်ချေမှာရောက်ချနေရတာပြောတယ်။အခုတစ်ချက်စင်မကောင်းနေနေဖြစ်မိတယ်။မဖြစ်လို့လဲဆိုတော့ဒေသခံတွေကဈေးရောက်လို့မရဘူး။ကန့်ချေကြီးကိုတဦးတည်းပိုင်ဆိုပြီးလုပ်နေတာဆိုတော့ပေါ့နော်အဲ့ဒါကမဟုတ်သေးဘူးဒေသခံတွေရဲ့ဖော်ဖြိုးတိုးတက်မှုကိုလည်းလုပ်ပေးပါဦးလို့တောင်းဆိုချင်တယ်ဇနီးတကျလုပ်ပေးဖို့ကိုလည်းတိုက်တွန်းချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကျော်သူဆို ဒုတန်ကအေးအောင်ဇာနီနဲ့ဒန်ဂျိန်းစတိုဖြစ်ပါတယ်ဒုတန်ပတ်စဉ်အတန်လွှဲအစီအစဉ်ကိုပရင်တီးယားမြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူးတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီးပရင်တီးယားမြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်နောက်ပတ်ကျွန်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစင်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ခုဆက်ပြီးရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့ဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီသတင်းမှတ်မှာတော့ရွေးကောက်ပွဲအလွန်ငြင်းပွားမှုနဲ့ထိကျမှုတွေအကြောင်းဆွေးနွေးတင်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအတွင်းရဲ့မုံရဦးအောင်ရှင်မြန်မာချင်းမြန်မာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌ1ဦးဆိုင်ညွန့်လွင်တို့နဲ့အတူ Channel FFE Media အဖွဲ့ကအယ်ဒီတာကိုမှုသစ်ကစီစဉ်တင်ဆက်ထားပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့ရွေးကောက်ပွဲလွန်ဇာဝိုင်းဆွေးနွေးပွဲသူစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲအလွန်ငြင်းပွားမှုချင်းချောက်မှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပေါင်ဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကဗဟိုပြန်ကြားရေးကော်မတီတွင်မှုမုံရအောင်ရှင်ဖြစ်ပါတယ်ဟောကာဒီရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌ1ဆရာဆိုင်းညွန့်နဲ့ဖြစ်ပါတယ်ဟောကာဒီမြန်မာချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆရာဦးအောင်မျိုးမင်းဖြစ်ပါတယ်အဲ့တော့ဆရာတို့အားလုံးမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အားလုံးမင်္ဂလာပါဗျာ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဒီဆွေးနွေးမဲ့ကြောင်ရကောင်းတင်ကတော့ဒီရွေးကောက်ပွဲလော်မှာဖြစ်နေတဲ့ဒီငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေအကြောင်းဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိအခြေအနေမှာလည်းရွေးကောက်ပွဲကလည်းပြီးဆုံးသွားပြီဆိုပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်ဆိုင်တဲ့ငင်းပွားမှုတွေနောက်တစ်ခါဒီဒီနိုင်ငံရေးရာဒီချင်းချောက်မှုတွေလည်းရှိနေတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲရလဲပုံမှာမတင်တဲ့လို့ဒီတရားစွဲတာတွေနောက်တစ်ခါဒီဝေဖန်တာတွေလည်းရှိနေတဲ့အချိန်ပေါ့နော်နောက်အကြိမ်လည်းဆိုကျွန်တော်တို့ပြီးခဲ့တဲ့ဒီတောင်မဲမှာလည်းကျွန်တော်တို့ဒီဒီချေခံရတဲ့အမျိုးသားလွတ်တော်ကုသတယ်လောင်းဒီလုတ်ကြံခံရတဲ့ဖြစ်ပြတဲ့ကျွန်တော်တုံ့ပြန်ခဲ့ရတယ်ပေါ့ဆိုတော့ဒီရွေးကောက်ပွဲလမှာဖြစ်နေတဲ့ဒီလိုအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေကလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုမျိုးကျိုးသက်ရောက်မှုရှိနိုင်လဲပေါ့နော်ဆိုတော့ဒါကိုကျွန်တော်အရင်စပြီးမေးချင်ပါတယ်ရှင်တော့ဆရာမောင်ရောင်အောင်ခင်ကိုစပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ဒီချစ်ဒီလိုဖြစ်ပြတွေကလက်ရှိနိုင်ငံရေးအခြေအနေပေါ်မှာဘယ်လောက်ထိကျိုးသက်ရောက်မှုရှိနိုင်လဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့လေကျွန်တော်တို့တဲ့အမြင်ကတော့ဒီလိုဖြစ်ပြနေတာတွေကတကယ်တမ်းကတော့ဟိုသတိပြုစရာတော့မှန်တယ်ဗျသတိပြုတရားသတိထားစရာတော့မှန်တယ်သို့တော်လည်းပဲရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးပေါ့လေနောက်တစ်ခါအနေရပါတီရဲ့ရှေ့ဆက်သွားအကြောင်းပေါ့အဲ့ဒီဟာကိုတော့ဟန်တားနိုင်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူးအဲ့လိုပဲအရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့ဆရာတိုင်းညွန့်လင်ကိုကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်ဒီကြောင်မဲမာဒီဖြစ်သွားတဲ့ဖြစ်ပျက်မျိုးပေါ့ဆိုတော့ဒါဒီပုံမှန်လဲဒီပြောဆိုကြတာကနိုင်ငံရေးရတာဟိုနောက်ခွေရနေလှုပ်ဆောင်နေဒီရွေးချက်ရှိလှုပ်ဆောင်ချက်တွေလည်းပါတယ်နောက်တစ်ခါဒီချင်းချောက်မှုတွေပါနိုင်တယ်ပေါ့နောက်တစ်ဖက်မှာလဲဒီပြောတဲ့တစ်ဖက်မှာလဲပြန်လေးပြောတာကဒီတိုင်းသားတွေနဲ့ဒီနိုင်ငံပါတီဂျားတဲ့ကနိုင်ငံရေးဒီဆက်ဆံမှုပေါ်မှာတစ်ခုခုသုံးတရားရွေးချက်ရှိနိုင်လားဆိုတော့ဒီပြန်ပံမှုတွေလည်းရှိတယ်ပေါ့ဆိုတော့သုံးသက်မှုတွေလည်းရှိတယ်ဆရာအနေနဲ့ဒီဖြစ်ပျက်ပုံမှာရောဆရာတို့အနေနဲ့ဘယ်လိုမျိုးရှုမြင်တာမျိုးရှိလဲလက်ရှိဒီဖြစ်ပျက်သွားတဲ့ကိစ္စပေါ်မှာလေ
ဟိုဆရာကြောက်မဲ့ကိစ္စပဲပြီးတော့ကြောက်မဲ့ကတော့သူကဟိုပါပေါ့ချင်းချောက်မှုတဲ့တဲ့ဆိုင်တာပေါ့နော်အခုကောင်းစဉ်တဲ့မှာတကယ်ကောင်းစဉ်ဖြစ်တဲ့ချင်းချောက်မှုနဲ့ဆိုင်တာပေါ့နော် ညီပေါ်ဘူးကတော့ဒါထုံးစံပါပဲเนาะဖြစ်နေပါပဲလေအဲချင်းကြောင့်မှုနဲ့ပတ်သက်ရင်တော့ဒီတစ်ချိန်ကတော့လည်းထူးခြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့အခုဒီကိုဖြစ်သွားတဲ့အခါမှာပြိုင်ပွဲဖြစ်တဲ့ကျွန်တော်တို့ပါတီကနေပြီးတော့ဒါကိုကျွန်တော်ပြောခဲ့လို့မျက်ဆောင်ထိုးခံပါတယ်နည်းနည်းလေးတော့မျက်ဆောင်ထိုးခံဒါပေမဲ့ဘာကတော့တိတ်လူအားဖြင့်ဒါထုံးစံပါဂျာကနေပြီးလှုပ်ကြတာပဲလေနော်ဆိုအခုကဒီ online ဖြစ်ပေါ်ဆရာလေonline ဖြစ်မှာကဒီဟိုပိုင်းခြားကြည့်မယ်ဆိုရင်ဒီသတင်းအမှန်က3ပုံ2ပုံဆိုရင်သတင်းမှားက3ပုံ2ပုံရှိတယ်။နောက်3ပုံပြန်တဲ့3ပုံ2ပုံကဒီခုနလိုမျိုးထင်အောင်ထင်မှားရောထိချောက်တာတည်းအဲရှိရပါတော့နော်။အခုကဟိုရီကောက်ခံတဲ့ဟိုကိုယ်စလဲလောက်ကိုယ်စလဲတက်ရောက်ပေါ့နော်။ဟိုဟိုတနက်တက်ခါရတယ်နော်။ဆိုကျန်းကျင်တဲ့အဆင့်ကိုမရောက်ခင်ပါလေဒါလုတ်လိုက်တယ်ဆိုတော့ဟောတော်တော်လေးတော့ဆိုးရတယ်ခုနကကျွန်တော်ဒီဆွေးနွေးပွဲကလူရဲ့ကောင်းတယ်တဲ့ချင်းချောက်မှုကတော်တော်လေးများတယ်အဲ့မတိုင်မီမှာတရက်မှာကျွန်တော်တို့ကိုယ်စားလှယ်တယောက်ပေါ့နော်ရွေးကောက်ပွဲဝင်ခဲ့တဲ့တယောက်ကပြန်လာတဲ့ကနံပါတ်ကမှာကားနဲ့အတလို့တိုက်ခါရတယ်အဲ့ညမှာပဲလာရှုမှာလူ6ယောက်ကနေဝိုင်းပြီးကားပေါ်ဆွဲချပြီးရိုက်တိုင်းမှာချစ်ခဲ့တယ်ဒါ SNL ကိုရိုက်တာပေါ့နော်နောက်တနေ့ကျတော့ NL ကကိုယ်စားလှယ်ကြောက်မဲမှာဟိုပြတ်တက်ခါဆိုဒါရရစင်ကွက်တွေကိုဖြစ်နိုင်တယ်ဆရာဟုတ်ကဲ့တကယ်ကြောင့်ကျွန်တော်တို့ကဆိုရွေးကဒီဥထိုက်စော်နဲ့ပတ်သက်လို့ကျွန်တော်တို့ကကန့်ကွက်ဖို့မရှိတော့ဘူးဆိုပြီးအရှုံးကိုလက်ခံဖို့ဆိုဆုံးဖြတ်ပြီးသားပါဟုတ်ကဲ့ဆိုတကူတွေကဆုံးဖြတ်ပြီးသားဒီဟာတွေကဟိုသူဥထိုက်စော်ကွယ်လွန်သွားလဲကျွန်တော်တို့ရဖို့မရှိဘူးဆိုတော့ပြည်ပြီးသားပဲဒါတော့ရှင်းပါတယ်ဆရာဟဲ့နော်တောအုပ်ကြီးတစ်ခုလုံးကိုမြင်ဖို့လိုတယ်တပင်တပင်လည်းကိုမြင်ဖို့မလိုတော့ဘူးလေ။နောက်အခုမှတကုံစိတ်ကားမှဖြစ်နေတဲ့ကိစ္စတွေနော်။ဟိုတနေ့ကဆိုရင်မန်ဝင်းကြီးနောက်ခါမှဘုံပေါက်ပါတယ်။မင်းညာဆိုမူစင်မှာပေါက်တယ်။မင်းညာလည်းအဲ့ဟိုလောက်ကင်မှာတိုက်ပွဲလေးဖြစ်တာရှိတယ်။မိုးကုတ်မှာလည်းတိုက်ပွဲလေးဖြစ်တယ်။ဆိုကျွန်တော်ထင်တယ်မြန်မာပြည်အနောက်ချမ်းမှာတိုက်ပွဲလေးငြိမ်းသွားတဲ့အချိန်မှာရှေ့ချမ်းလို့ကကူးလာသလားလို့ဒါကတော့ရေကောက်ပွဲအလုံးချင်းချောက်မှုလို့ကျွန်တော်မြင်ပါတယ်လို့အဲ့ဒါနေရာတော့ဟိုတော့အုပ်ကြီးတစ်ခုလို့မြင်ဖို့လိုရလေဟိုဘီဘီချာပေါ့နော်အဲ့လိုပြောကျွန်တော်ဆွေးနွေးချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဆို
တော့ဆရာဥက္ကောမျိုးမျိုးတော့ဒီနေရာမှာဖြစ်မိတင်တာကတော့ဒီလိုချင်းချောက်မှုတွေရှိတယ်နောက်တစ်ခါဒီရွေးချယ်ခံအတွက်တော့ကိုယ်တိုင်တော့ကိုယ်တော်လုံးကြံမှုအခြေအနေမျိုးဖြစ်တဲ့အခါကျတော့ဒီလိုအခြေအနေမျိုးမှာဒီမဲပေးတဲ့ပြည်သူတွေရဲ့ဒီခွင့်ရေးပေါ်ပါပါနှိုင်းရှင်ပြီးတော့ဒီလိုနိုင်ငံဒီလိုချင်းနိုင်ငံကြီးကချင်းချောက်မှုတွေကဘယ်လိုဥပဒေစေနိုင်လဲဘယ်လိုခွင့်ရေးဆုံးရှုံးမှုတွေရှိလာနိုင်လဲဆိုတာကိုဆရာထည့်ပြီးဆွေးနွေးပေးပါခင်ဗျ။အ
ဲကျွန်တော်တို့ကဒီကာလအတွင်းမှာဒီလွတ်တော်ကိုယ်စားလှယ်လောင်းမဲ့ဖြစ်ဖြစ်ပြည်သူတည့်ရပဲဖြစ်ဖြစ်ဒါကကျွန်တော်တို့ကျွလွန်လာရာဇဝတ်မှုဖြစ်တယ်လို့လူခွေချိုးဖောက်မှုပဲကျွန်တော်တို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာလလေးတခုကပေါ့နော်ခုနရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်တယ်နောက်တစ်ခါပြီးလို့ရှိရင်ရွေးကောက်ပွဲပြီးကန်ဒီမှာလက်လက်ဆက်ဆက်ကြီးကိုကျွန်တော်ဖြစ်သွားတယ်ဆိုတော့ပို့ပြီးတော့စိတ်ဝင်စားမှုပုံများတာပေါ့နောက်တစ်ခါခုနပြောသလိုကျွန်တော်တို့ဟိုတူလောတူလောဆိုတော့ပြောခံထိကြတယ်ဒါကတော့ကျွန်တော်ထုံးစံအတိုင်းပဲအမှုတစ်ခုဖြစ်လာလို့ရှိရင်အမြင်နဲ့ဖြစ်တော့အဲ့တော့ကျွန်တော်ပြောမယ်ဆိုရင်တော့ပါတီတွေကြားထဲမှာဒါကမဖြစ်တင်တော့အရာပေါ့နော်တန်တရားရှိတာတို့ဒါနဲ့ပတ်သက်ပြီးတော့စင်ကွက်တွေလုတ်ကွက်ပုံစံမျိုးနဲ့ဖြစ်တော့အဲ့ဒီဟာတစ်ခုကပထမဆုံးလက်ငင်းထိကြတာဖြစ်ပါတယ်နောက်တစ်ခါတစ်ခုကတော့ကျွန်တော်တို့အခုအဒီကျွန်တော်တိုင်းပြည်မှာဘာဖြစ်လာလဲဆိုတော့ခုနအကြမ်းဖက်မှုကလေတော်တော်ကြီးမားလာတယ်ဒီရွေးကောက်ပွဲကာလမှာကိုယ်စားလှယ်လောင်းဖြစ်တာတွေမကဘူးမကြမီရဒီမြန်မာနောင်ကကိုဆွေဝင်းလဲဒီခိုင်သွားတော့ကဒီတနက်နဲ့ပြန်ပြီးအသေးလောက်ကျန်တဲ့တီကိုဖြစ်လာတယ်အဲ့တော့ကျွန်တော်စိုးရိမ်တာပထမတစ်ချက်ကကိုမကြိုက်လို့ရှိရင်ဟိုမတူညီ क्वे ပြခြင်းကိုလက်ခံပြီးတော့ right to be different လို့ခေါ်တဲ့ကိစ္စကိုလက်မခံမနဲ့မတူရင်ငါတို့အကြမ်းဖက်လို့ရတယ်ဆိုတဲ့စိတ်တက်ကြီးဒါကြီးကိုကျွန်တော်ဒီအစင်လာဆွဲတော့မှကျွန်တော်အကြောက်ဆုံးဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာကငကူကမှတရားဥပဒေစိုးမှုကအားနေတယ်လေ။ဆရာဆိုင်ကြီးလိုတို့ဒေတာမျိုးဆိုပို့ပြီးတော့စိုးမှုများတာပေါ့အဖွဲ့တွေလည်းများတယ်လက်နက်တွေလည်းများတယ်။အဲ့ဒီကိစ္စမျိုးမှာမကြိုက်လို့ရှိရင်ငါမကြိုက်ရင်တက်လို့ရတယ်။ငါတရားဥပဒေလည်းကြောက်စရာမလိုဆိုရဲအစိုးရတိုင်းပြည်အတွက်လုံးဝမကောင်းတဲ့အစဉ်လာဖြစ်သွားနိုင်တယ်။နောက်တစ်ခုကဒီမှာတေသွားတဲ့ကျွန်တော်တို့ဒီပြည်သူလွတ်တော်ကိုယ်စားလှယ်လောင်းကပြည်သူတွေရဲ့မဲနဲ့တက်လာတာဗျ။အမှန်ဆိုလို့ရှိရင်ပြည်သူရွေးကောက်ပွဲဆိုတာကပြည်သူတွေအနိုင်ရှုံးရှိကြတာပဲ။ဒီသူထောက်ခံတာများရင်နိုင်သွားတာဒါသဘာဝပဲဒါရွေးကောက်ပွဲရဲ့မူဝါဒအတိုင်းပဲအဲ့တော့ဒီလိုမျိုးလူတယောက်ကိုအကြမ်းဖက်ပြီးတက်ဖြတ်ခြင်းကမဲပေးရလူကမင်းတို့ငါဗီးမဆိုင်ဘူးကွာမင်းတို့ဘလောက်ထောက်ခံငါတို့ဒီလိုမျိုးလုံးလို့ရတယ်ဆိုတော့မ may be to be a democracy, Jinsene, democracy, Yuchemu, say call like that, Chitwanak, Yuka, Kalane, Patapura, Bonaro, Snobjojanaga, the Uzian or Tigale Lukuichupamu, Yuka, Weko, the Diluchima, the Tamwale, Yuka, Weyalagumaso, Sogara, may be to Sogara Pitte, Yishi Methusine, a Janka Yichimu, a Saila Tia, Tabi Losangore, a chet, don't chet, you know, don't tap Chimare.
โอเคเสียมวยอ่อนเห็นว่าดีๆที่ตัวมันเนี่ยเลยบาเมียแท้ซื้อนี่ไปกันน่ะสิเนี่ยเสียแต่ดูสิล่ะเปล่าเห็นน่ะรอเมียเลยโอเคส่วนตัวเราโกใส่อยู่เนาะเปล่าเลยเจ้าเนาะตะบอดูบาเลยบาพี่รู้เลยสรุปดีอ่ะก็โหพิษณีตะคู่ลงบ่เจ้าพิษณีตะคู่ลงโหจี้อ่ะโหเนี่ยดีพิษณีดัดละพิษณีเนี่ยไกษาลีตะคู่เนี่ยเนี่ยเราต้องดีๆว่าบ่เลย ဆုံးပြလို့တော့မရဘူးပြည်စင်ကြီးတစ်ခုလုံးကမမနိုင်ငံမှာဒီလိုအကြမ်းဖက်တဲ့ဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟို
တန်ဆရာတွေဖြစ်ခဲ့တာ။ဒီဟာကိုကတိတ်တော့မကောင်းတဲ့ဟိုအစဉ်လာမြင်တာတော့လေ။အဲ့ဒါတစ်ချက်ပေါ့။နောက်တစ်ချက်ကတော့စောစောကပြောသလိုပဲဒီလူတယောက်သို့မဟုတ်ဒီအယူဆပေါ့နော်။နိုင်ငံရေးအယူဆကိုတော့လူတယောက်ကိုဟိုတတ်လိုက်လို့ကတော့ဒီအယူဆကလည်းပျောက်သွားမှာလည်းမဟုတ်ဘူး။ပျောက်သွားမှာမဟုတ်ဘူး။ဒီအကြပ်ဖက်တာကိုအကြပ်ဖက်နဲ့တုံ့ပြန်တာလဲဒါလဲကောင်းတဲ့အလုပ်တော့မဟုတ်ဘူး။တော့ဒီကိစ္စကိုတော့ဒီအားလုံးကဟိုဟာပေါ့ငင်းကြိုင်းပြည်စင်ကြီးတစ်ခုလုံးကိုကင်ပြီးတော့ပြောမှဒါကရမယ်လို့ကျွန်တော်တော့မြင်ပါတယ်။အဲ့ဒါတစ်ချက်ပေါ့လေ။နောက်တစ်ချက်ကတော့စောစောကပြောသလိုပဲဒီကိုစလဲဟာဒီကိုစလဲဟာဒီအဲကော်မရှင်မှာတော့မဟုတ်ဒီသက်ဆိုင်ရာမှာအဲကြမ်းကျင်ရတာမလို့ရသေးတာကလွဲရင်ပေါ့အားလုံးကပြည်သူလူထုကဟိုဒါတောက်ကံမဲ့ပြီးတော့ရွေးချယ်ထားတဲ့ကိုအတွက်ကြောင့်ဒီကိုယ်စလဲကိုဒီလိုလုပ်ကြံလိုက်တာကမဲဆန္ဒရှင်ပြည်သူလူထုကိုဟိုမထင်မဲ့မြင်လောက်တာလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီဟာကလေအဲ့ဒီနောက်တစ်ခုကလည်းဟိုဒီမိုကရေစီကျင့်စဉ်ဒီမိုကရေစီရည်ကြီးမှုကိုလည်းဒီကဟိုရုပ်ပျက်စေတာပေါ့ဒီ image ကိုရုပ်ပျက်စေတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးပါတီနိုင်ငံရေးပါတီကိုအပုတ်ချကျင်တာသို့မဟုတ်နိုင်ငံရေးပြဿနာကိုရှုပ်ထွေးအောင်လုပ်တယ်ဆိုတာကတကယ်တမ်းကတော့ဟိုကောင်းတဲ့အယူဆတော့မဟုတ်နောက်တော့ချက်ကျွန်တော်ကတက်ပြီးတော့စဉ်းစားမိတယ်ဒီလိုဖြစ်စဉ်တွေဖြစ်လာတာဟာဟိုကျွန်တော်နိုင်ငံရေးမှာတော့ဇူရိုးစကားရှိတာပေါ့နော်သမိုင်းပြက်ပြက်ဆိုတာရဟဆယ်လုပ်လို့မရဘူးတဲ့သူကသူ့ဖြစ်စဉ်တာပြက်ပြက်ချိန်တာပြက်ပေါ့ဒီသဘောကိုစောင့်တာရာဇယ်လို့မှဖြစ်တာမဟုတ်ဘူးတဲ့ဒါပေမဲ့နိုင်ငံရေးမှာတော့တိုက်ဆိုင်တာဆိုတာမရှိဘူးတဲ့နိုင်ငံရေးမှာတော့မတော်တဆဖြစ်တာမဟုတ်ဘူးတဲ့ဖြစ်တာမျိုးမဟုတ်ဘူးတဲ့နိုင်ငံရေးမှာတော့ဒါဟိုရွေရွေချစ်ချစ်နဲ့လှုပ်လိုက်တာမျိုးရွေရွေချစ်ချစ်နဲ့ဖြစ်ပြသွားတာမျိုးပဲလို့ဒီလိုပြောတဲ့အပြောဆိုရှိတယ်အခုဖြစ်စဉ်လည်းဒီလိုပါပဲဒါတိုက်ဆိုင်တာတော့မဟုတ်ဘူးဒါဟိုဟာဟိုမတော်တဆဖြစ်တာတော့မဟုတ်ဘူးဒါတမင်ဖြစ်စီလိုတဲ့ဆန္ဒနဲ့လုပ်တယ်လို့ပြောကြင်ပါလေအဲ့တော့ဒီဟာအတွက်ကြောင့်လေတကယ်တော့ပြောရလို့ကျွန်တော်ဟိုနိုင်ငံရေးအရာတော့ဟိုဘယ်လို့မှတည်အောင်တတ်နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောကြင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဒုတိယပိုင်းမေးခွန်းလေးသွားကြင်ပါဒုတိယပိုင်းမှာလည်းစပြီးတော့ကျွန်တော်ဆရာဆိုင်ညွန့်လေးကိုမေးကြင်တာကတော့ကျွန်တော်ဆရာတို့ဒီဘက်ဆရာတို့ရှိမှဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဆရာတို့နဲ့ငင်းပွားမှုတွေကိုဟိုဘယ်လိုအခြေအနေမျိုးတုံ့ပြန်ရတာမျိုးရှိတယ်ပေါ့ဆိုတော့ဆရာတို့အနေနဲ့ဒီအငင်းပွားလောက်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားလောက်တဲ့အခြေအနေမျိုးကိုရှိတာပေါ့ဆရာတို့ဒီရွေးကောက်ပွဲမှာဘယ်လိုမျိုးဟိုရှုမြင်ခဲ့တာမျိုးရှိတယ်ဒါလေးလည်းဆွေးနွေးပြသချင်ပါတယ်
သူတို့ချင်ချင်ဒီတစ်ချိန်ပေါ့နော်ဒီတစ်ချိန်မှာတော့အငင်းပွားမှုတော်တော်နည်းတယ်လို့ပြောရမယ်အခုဒီပြဿနာဖြစ်သွားတဲ့ကြောက်မဲမှာကဘဲဆွဲကာလကစပြီးတော့ဒီနောက်ဆုံးအချိန်ကြီးပေါ့နော်မဲရည်တွေ့ပြီးတဲ့ဒီဟိုတာမန်လောက်ကလွယ်အငင်းပွားပြီးတော့ဟိုကျွန်တော်တိုက်တာခိုက်တာရဖြစ်တာမရှိဘူးဗျ။ ဆက်ပြစ်တစ်ခုလုံးမှလည်းမရှိခဲ့ဘူးပေါ့အခုအရင်ခုနလိုမျိုးမူဆယ်ဘက်မှာတော့မူဆယ်ဟိုကိုခိုင်ဘက်မှာတော့ဒီဟိုမဲကိစ္စတွေပတ်သက်လို့ပေါ့ဥပမာကြားဟိုမဲယုံတီယုံကမဲပေးခွင့်ရှိတဲ့လူက160 180လောက်ပဲရှိတယ်ဒါပေမဲ့မဲပေးရတာ600လောက်ရှိနေတယ်ဆိုအဲ့ဒါတွေကတော့ပြန်ပြီးတော့စစ်ဆေးရတယ်တွေ့ရတာရှိပါဒါတွေကတော့ဟိုကော်မရှင်နဲ့ပြန်ပြီးတော့ဟိုရှင်းလင်းရမယ့်ကိစ္စပေါ့နော်ဒါမဲ့ဟိုလူပုဂ္ဂိုလ်ရဲ့တယောက်နေနေတော့ဟိုညင်းပွားတာမရှိဘူးပြတော်တော်လေးတော့ဒီတပွဲမှာတော့တော်တော်လေးထူးခြားတယ်သို့တော်လည်းပဲကျောင်းမဲကတော့ဒီလိုဖြစ်လိဖြစ်တာရှိတော့တော်တော်များနေပြီဗျကျွန်တော်တို့ပါတီဝင်3ယောက်ဆိုရင်မြို့တဲ့အဆိုင်မှာထိုင်နေတော့အတလွတ်လာပြစ်တတ်ခါလာ3ယောက်ဆိုလို့တည်တာရှိခဲ့ပါတယ်ဆိုခုနလို့ကျွန်တော်တင်ပြလို့ပေါ့နော်ဒီအလေးထားကမကောင်းဗျနိုင်ငံဟိုပုတ်ကိုချင်းမကြည်နတ်လို့ဟိုပြစ်တတ်တာတပိုင်းပေါ့နော်နိုင်ငံရင်းနဲ့ဆိုင်ပြီးပြစ်တတ်တဲ့ကိစ္စတွေကနော်အလုပ်ကြံတာတွေပါတွေကဟုတ်ဘူးကြောင့်ဆန်းလို့လက်ထက်ဥတင်ထွတ်တွားစပြောတော့ဒီမဲ့ဥကူနီအဆုံးပေါ်တော့နောက်ဆုံးတော့ဥထိုက်စော်ပေါ်တော့အဲ့လိုမျိုးတွေဖဒူမန်းရှာတို့ဘာလို့အများကြီးပဲဆိုဒီအလေးထားကကျွန်တော်တို့ပြင်မှဖြစ်မယ်ကမပြင်ရင်တော့ကျွန်တော်တို့နိုင်ငံရဲ့ဟိုအမျိုးသားပြင်လဲတင်းမြရည်နော်တယောက်နဲ့တယောက်ဒီလိုကြီးနဲ့လက်တွဲပြီးတော့နိုင်ငံတည်ဆောက်ရေးတမနောက်ရှက်အများကြီးဖြစ်တယ်ကျောင်းမဲကိစ္စမှာတော့ကျွန်တော်ထင်တယ်မကြခင်သိလာမှာပါအရေးယူနိုင်တာအရေးမူနိုင်တာတော့ကျွန်တော်မသိဘူးပေါ့နော်အဲ့မှာရှိတဲ့ဖွဲ့စည်းတွေကတော့ဘယ်သူမှတော့ဒါကိုသူတို့လည်းအထင်မြင်ခံမှာမဟုတ်ကြဘူးအဲသူတို့တော့ဟိုလေ့လာနေကြပါလေကျွန်တော်သိသလောက်တော့လေဒီခုနကဒီအလေးထားကြီးကိုပျောက်သွားအောင်ပေါ့နော်အထူးဖြင့်နိုင်ငံရေးလှုပ်ရှားမှုတွေဟာမြန်မာပြည်မှာမရှိသင့်တော့ဘူးဗျသူကပြည်လူစစ်နဲ့အတူတူပေါက်ပွားသလိုပဲလွတ်လပ်မရခင်ကတည်းကဘူရောဆန်းတို့လှုပ်ရှားခံခဲ့ရနေတယ်ဒီဘက်ခေတ်မှာဒီလိုအောင်ရှောက်တခုကြီးတယောက်ကြီးတယောက်ပါနော်အမျိုးကြီးဖြစ်လာတယ်ဆိုတော့တမန်ကိုပြန်ကြည့်ရင်တော်တော်လေးသိတာလေဒါကတော်တော်လေးကျွန်တော်တို့ပြင်ဆင်ရမယ်ဟိုပြန်ပြုတ်ပြန်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကျွန်တော်လည်းအချိန်ရကျွန်တော်ပြောချင်
ဟုတ်ကဲ့
ဒီအချိန်မှာဒီက bargaining period ဖြစ်ပါတယ်ဘယ်နိုင်ငံမှာပဲဖြစ်ရွေးကောက်ပွဲပြီးပြီဆိုရွေးကောက်ပွဲပြီးတဲ့ကာလနဲ့အစိုးရဖွဲ့တဲ့ကာလနဲ့ကြားမှာနိုင်ငံရေးပါတီတွေမမာမိတ်တွေပြန်ပဲတွေအားလုံးကဘာဂိနီလုပ်တဲ့အခြေဖြစ်ပါတယ်ဒီဘာဂိနီလုပ်တဲ့အခြေကအရန်တင်ပြီးတော့အရန်ဟိုတတိထားတဲ့ sensitive ဖြစ်တယ်ပေါ့နော်အရန်တတိထားတဲ့ကာလပါဆိုဒီကာလနေမှာပြောတာဆိုတာအစနော်ဟိုတွေးတာဆိုတာတွေကအဆုံးပေါ့နော်ကျွန်တော်တို့တတိထားတဲ့အခြေအဲ့လိုကာလအစလေးပါပဲနိုင်ငံရေးသမားတယောက်ကိုနော်ရွေးချယ်ခပြီးသူကရွေးတဲ့ပုဂ္ဂိုလ်တယောက်ကိုဒီလိုလှုပ်ချခံရတဲ့ဆိုကျွန်တော်တို့ကတော်လေးအင်ဂျီအတွက်တော်လေးမကောင်းဘူး။ဘာကြောင့်လဲဆိုတော့ bargaining ကောင်းလေကျွန်တော်တို့အနာဂတ်ပြည်တော်စုအတွက်ကိုနော်ဟုတ်ဖွဲ့တဲ့အစိုးရကပုံပြီးကျစ်လက်ခံပါလေပုံပြီးစီယုံညီညီဟုတ်ကောင်းလေပုံပြီးသွားလို့ရအောင်ပါနော်။ဆိုတော့အဲ့ဒီကာလမှာဒီလိုအဖြစ်ပြက်ကြားချက်ပြီးတော့အနောက်ရှိဖြစ်တဲ့ဟာကကျွန်တော်တိုင်းပြည်အတွက်အများကြီးထိခိုက်ပါတယ်။ဟိုလာမယ့်အစိုးရအတွက်ပါဟိုထိခိုက်ပါ
ဟုတ်ကဲ့ဆရာကျွန်တော်ဆရာဦးအောင်မျိုးမင်းကိုတော့ကျွန်တော်မေးခွန်းလေးရတယ်နှစ်ချက်ကျွန်တော်မေးချင်ပါတယ်ပထမတစ်ချက်ကကျွန်တော်ဒီ UK ဘွဲနဲ့ပတ်သက်ကျွန်တော်လက်ရှိချိန်မှာတော့ကျွန်တော်ဒီကျုံနေသွားတဲ့ပါတီတွေကဒီမင်းချိနေပြီးအငင်းပွားမှုတွေရှိတယ်ပေါ့ဆိုတော့ UK ဘွဲဒီကော်မရှင်ကိုလည်းဒါတချို့တွေပြစ်တင်ဝေဖန်နေကြတာရှိတယ်ပေါ့အဲ့ဒီလိုအခြေအနေမျိုးမှာဒီလို UK ဘွဲကိုဒီလိုအငင်းပွားမှုတွေအခြေအနေမျိုးမှာဒီမဲပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အခွင့်အရေးပေါ့ဒီ UK ဘွဲအငင်းပွားမှုတွေကိုဆုံးသက်တာခံပြတာတွေနဲ့ပတ်သက်ပြီးတော့ဒီလောက်ဆောင်ချက်တွေကဒီ UK ဘွဲမမေးပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူရဲ့အခွင့်အရေးကိုအဆုံးတရားထိခိုက်တာမျိုးအခွင့်အရေးကိုချိုးဖောက်မိတာမျိုးပေါ့တိကနိုင်ပြီရှိလားပေါ့ဒါတစ်ချက်ပေါ့နော်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီလိုဒီနိုင်ငံရေးရပြဿနာတွေကိုလက်လက်နဲ့ဖြေရှင်းလာတာလေဒီဆိုတော့ဒီနာကက်ဒီနိုင်ငံရေးကိုတွားတဲ့အခါမှာနိုင်ငံရေးရင်ကျေးမှုတစ်ခုကဒီလက်လက်နဲ့ပါတီနိုင်ငံရေးဒီယူကောက်ပွဲလိုအခြေအနေတွေကိုလက်လက်နဲ့ဖြေရှင်းနေတာလေဘလို့ကြော်တော်သွားတဲ့နယ်လို့ထင်တယ်ပေါ့ဒီမဲဆန္ဒရှင်ရဲ့အခွင့်အရေးကိုချိုးဖောက်မှုတွေကိုဖြစ်ပေါ်အောင်ပေါ့ဆိုတော့ဒါလေးကိုပါဆရာထည့်ပြီးဆွေးနွေးပေးပါ
โอเคဒီကောက်ဝင်မှာကျွန်တော်တို့ကအမြင်နဲ့မာနေချိပါလဲဆိုတော့ကော်မရှင်ကချိပါတယ်ဒါပေမဲ့ကော်မရှင်ကကြည့်ဖို့အတွက်ကရွေးကောက်ပွဲစီကံရွေးကောက်ပွဲဥပဒေတွေဓာတ်ချမှတ်ထားပါတယ်အဲ့တော့လှုပ်ထုတ်လုံနေရပါရွေးကောက်ပွဲဆိုတာဒီမိုကရေစီလမ်းကြောင်းဖြစ်သလိုတကယ်လို့များရွေးကောက်ပွဲမှာမတမာမှုဖြစ်လာလို့ရှိရင်တိုင်ကြားနိုင်ခွင့်ကလည်းမဲဆန္ဒရှင်နိုင်ငံရဲ့တာဝန်ဖြစ်တယ်နိုင်ငံရေးပါတီလည်းဒါကိုတိုင်ကြားလို့ရပါတယ်ဒါကအခွင့်အရေးတရားပါဒါပေမဲ့တိုင်ကြားတဲ့နေရာမှာတော့တတိရှိဖို့လိုအပ်တာပေါ့နော်ဟိုတကယ်ကိုခိုင်ခိုင်မာမာနဲ့အချက်လက်
ဒီဘဝနဲ့တိုင်ကြရင်ဒါကိုကင်တွယ်ဖြည့်ရှင်းပြီးတော့စုံစမ်းစစ်ဆေးရမှာတော့ရွေးကောက်ဝေးကော်မရှင်တာဝန်ပေါ့အခုလည်းတိုင်နေကြတာပဲအခုလည်းပြောနေကြတာဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့ချက်ကရွေးကောက်ပွဲရလက်ကိုပြတ်ပါစေဆိုတဲ့ယူရချက်မဟုတ်ပဲနဲ့တကယ်မတမာမှုတွေဖြစ်ပါတယ်ဆိုတဲ့တိုင်ကြားချက်မျိုးအဲ့ဒါမျိုးဆိုကျွန်တော်လက်ခံတယ်ဒါကလည်းရွေးကောက်ခံရတဲ့သူတွေရောနိုင်ငံရေးပါတီတွေရောသူတွေရပိုင်ခွင့်တစ်ခုဖြစ်ပါတယ်ဒါကတော့ဒီအခုလက်ရှိမှာကျွန်တော်အဲ့လိုမျိုးလုပ်ဖို့လည်းလုပ်တယ်ဒါပေမဲ့ရွေးကောက်ပွဲမှာကိုမကြိုက်တဲ့လူပါလာလို့ခုနလိုမျိုးအကြမ်းဖက်မယ်တိုက်ခိုက်မယ်ဆိုတာကတော့ကျွန်တော်ခုပြောမယ်ဆိုရင်ဒါဒီမိုကရေစီကခွင့်ပြုထားသောလုံထုံးလုံနည်းနဲ့လုံပိုင်ခွင့်ကိုစော်ကားတာပဲဖြစ်ပါတယ်အဲ့တော့ဒါမျိုးကတော့ကျွန်တော်လက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်လဲဆိုခုနပြောသလိုပဲဟိုမေးရွေးကောက်ပွဲမှာပေးထားတဲ့သူတွေရဲ့စန္ဒာကိုစော်ကားတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့အရင်တော့ဖြစ်ခဲ့ကြတဲ့နိုင်ငံတော်လုံခြုံရေးမှုပေါ့နော်နိုင်ငံရေးကလုံခြုံရေးမှုတွေတိုင်းရင်းသားမှာလည်းဖရူမန်ရှာတို့ကျွန်တော်တို့ရှေ့မှာပဲဟိုဒါပြစ်ခံထိတယ်နောက်တစ်ခါတခြားသောသူတွေလည်းဖြစ်တယ်ဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းနှစ်ဖက်ဆုံးရှုံးတာပါဘတူပဲဖြစ်ဖြစ်ဟိုဘက်လည်းဆုံးရှုံးတယ်ဒီဘက်လည်းဆုံးရှုံးတယ်နောက်တစ်ခုကဘာလဲဆိုတော့နောက်ထပ်ပြိပခါကြီးထပ်ကြီးမအောင်ပို့ပြီးတော့အထင်မြင်လွဲမှားမှုတွေလက်မခံမှုတွေမဟုတ်တိမှု나ကြီးမှုတွေဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတပ်ဖြတ်မှုတစ်ခုကနေဘာဖြစ်သွားလဲဆိုတော့နိုင်ငံရေးပါတီချင်းကြားထဲမှာမုန်တိမှုတန်တရားရှိမှုဖြစ်သွားနိုင်တယ်နောက်တစ်ခါလူမျိုးရေးတွေပါလာနိုင်တယ်အရင်တော့ဖြစ်ခဲ့သလိုဘာသာရေးမှိုင်းနေပါတွေကဝင်လာပြီးတော့ပို့ပြီးပြိပခါပို့ကြီးသွားနိုင်တယ်ဒါကွာမှကျွန်တော်တို့ယင်ထဲမှာရှိပြီးသားတူဟုတ်တူတန်တရားရှိနေတဲ့အရာတွေကခုနလိုအကွက်တွေကြောင့်ပို့ပြီးတော့ကြီးသွားနေချင်းပြိပခတားရရမ်းခက်သွားပါပြီကျွန်တော်တို့သွားချင်နေတဲ့ငင်းငန်းသွားဖြည့်ရှင်းမဲ့မြို့သားယင်သားစီလည်းပြောလို့ရမှာမဟုတ်ဘာကြောင့်လဲပြိပခပို့ပြီးတော့ကြီးလာတယ်နားမလည်မှုပုံများသွားတယ်လမ်းကြောင်းပို့ပြီးတော့ဝေးသွားပါလိမ့်မယ်အဲ့တော့ဒီအရာတစ်ခုကိုကျွန်တော်တို့ပြောစီခြင်းနဲ့နောက်တစ်ခုကတော့ကျွန်တော်ဒီအနာကတ်ဟိုခုနကဆရာဆိုင်ညွန့်လေးပြောတာတော့တရားဥပဒေကတော့ဘယ်လိုရှိမလဲဆိုတာတော့မသိဘူးဆိုတဲ့အမျိုးပေါ့အမှန်တော့ကျွန်တော်တရားဥပဒေစိုးမှုကလည်းအရန်ရေးကြည့်တယ်ဗျဘာကြောင့်လဲဆိုတော့ကိုလှုပ်ချင်တိုင်းလှုပ်ပြီးတော့တရားဥပဒေအရင်မယူနိုင်လို့ရှိရင်လုံးမဲ့သူကိုနောက်တစ်ခါထပ်လှုပ်ဖို့အတွက်အားပေးနေသလိုပဲနော်မိတ္တာမျိုးလှုပ်လဲရတယ်ငါတို့ဘာမှဘာမှဖန်ရဲမှာမဟုတ်ဘူးကျွန်တော်တို့တရားဥပဒေပေါ်မှာအားကိုးမှုညော့သွားတဲ့ကြိုင်နဲ့တရားဥပဒေစိုးမှုလည်းဖြစ်သွားနိုင်တယ်တရားဥပဒေစိုးမှုမရှိလို့ရှိရင်နောက်ထပ်ဘယ်အစိုးရပဲတက်တဲ့ဒီကိစ္စအတွက်ဉာဏ်ပြဿနာတက်နေမှာဖြစ်တယ်တရားဥပဒေစိုးမှုရင်းနဲ့တရားစီရင်မှုပိုင်းကမဖြစ်မနေဘူးရရှိအောင်လုပ်ဆောင်မယ်ဒါကိုခိုင်မအောင်လုပ်ဖို့အတွက်နောက်ထပ်အစိုးရရဲ့အဓိကတာဝန်တည်ရလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်အောင်ရှင်ကိုကျွန်တော်ဖြည့်ပြီးမေးချင်တာကတော့လက်ရှိကျွန်တော်တို့ကဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်ဒီနိုင်ငံရေးပြဿနာတွေကိုလက်နက်နဲ့ဖြေရှင်းနေဆိုတဲ့ကိစ္စမျိုးတွေပါတယ်ပေါ့ဆိုတော့ဒီလက်နက်ကင်နာသူချင်းချင်းကြားရဲကပြဿနာတွေကနေပြီးတော့လက်နက်မကင်တဲ့ပါတီနိုင်ငံရေးလောကဒီလက်နက်မကင်ဝင်တဲ့နိုင်ငံရေးရှောက်နဲ့နိုင်ငံရေးလောကကိုပါဒီလက်နက်နဲ့ဖြေရှင်းနေဆိုတဲ့ที่ใกล้มือนี่ရှိတာပေါ့ဆိုတော့ကျွန်တော်တို့ဒီရုပ်ပါဝင်တိုင်ခင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရားဥပပါတီရမျိုးကိုယ်စားလောင်းနေဒီခံစီခံရတာမျိုးဖြစ်ပျက်နေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေအခုဆိုလို့ရှိရင်လည်းရုပ်ပါဝင်ဒီတော့တော့လေဒီလုံခြံတက်တက်ခံရတဲ့ကိစ္စမျိုးတွေပေါ်လာတာပေါ့ဆိုတော့ဒီလိုမျိုးဒီလက်နက်မကင်တဲ့နိုင်ငံရေးဒီခင်းနေပေါ်မှာလက်နက်နဲ့လားလက်နက်နဲ့ထိခိုက်မှုတွေဒီလိုတက်ဖက်မှုတွေရှိလာတာဒီနိုင်ငံနိုင်ငံရေးပေါ်မှာဘယ်လိုထိခိုက်မှုပြုတ်ပြရမှုရှိနိုင်လဲဒါကိုဘယ်လိုကြော်လောက်ဖို့လိုအပ်လဲဆရာဒါလေးချက်ဖြစ်စနေပြီပေါ့
အော်အဲ့ဒါကတော့ကျွန်တော်တို့တော်တော်များများပါလေအများတန်းလိုလိုပြောနေတဲ့စကားလုံးရှိပါတယ်ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ပေါ့အဲ့ဒါအခြေခံပါပဲအခြေခံပါပဲအော်ဒီသို့ဆိုလည်းပဲဒီလိုပြောလိုက်တဲ့ဟာကပြောရတာတော့လွယ်တယ်ဗျဒါပေမဲ့နှစ်90လောက်ရှိနေပြီကျွန်တော်တို့မှတရားကအယိုးဆွဲနေပြီအော်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းပါနိုင်ငံရေးနည်းနဲ့ရှင်းပါဆိုတော့အာပေါ့လေနောက်တစ်ခုကပြောကြပါလေဟလာစစ်ဆိုတာနိုင်ငံရေးရဲ့အဆက်ပဲဆိုတော့ဒီလိုနဲ့ပြောတာတွေလည်းကျွန်တော်တို့ကိုကျုံးနေရတာပဲစကလုံးအရပေါ့စကလုံးအရတော့ဒါမှန်ရပါလေဒါတွေကလက်တွေ့မှာရှင်းနိုင်မှုလက်တွေ့မှာတရားကိုပြင်ရှင်းနိုင်မှုကတော့အရေးကြီးတယ်ပြောရလို့ရှင်တော့ကျွန်တော်လည်းမကြခဏပြောပါလေဟလာဟိုဒီအတူတကွပူပေါင်းဆောင်ရွက်မှလူတကွပူပေါင်းဆောင်ရွက်နိုင်မှဒီပြဿနာတွေကရှင်းနိုင်အခုကျွန်တော်တို့ကပြီးခဲ့တဲ့12ရက်နေ့ကပေါ့လေ12ရက်နေ့ကမြို့သားညီညွတ်ရေးအစိုးရအကောင့်တွေပေါ်ပြီးတော့အားလုံးဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုသွားကြစို့ဆိုပြီးတော့ပိတ်ခေါ်တယ်ပိတ်ခေါ်တာဒါပဏာမပဲရှိပါသေးတယ်ပဏာမပဲကျွန်တော်စပြီးတော့ဒီဟာပိတ်ခေါ်လိုက်တာပဲဒါရှိလာမဲ့ငါးနှစ်တာကာလတော့မှကျွန်တော်တို့ဒီလိုနည်းနဲ့သွားမှဖြစ်တော့မယ်လူမျိုးစုတွေတိုင်းရင်းသားမျိုးနွယ်စုတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတော့ဟိုမူကိုကျွန်တော်ဟိုဒါချလိုက်တဲ့သဘောပါပဲအထောက်ခံပြီးတော့အကျိုးဆိုကြတဲ့ဟိုအသင်းအဖွဲ့တွေရှိတယ်ပါတီတွေရှိတယ်ပေါ့လေဒ
ကျိုးလဲဒါဟိုဟိုတတိနဲ့ကြိုးစိုးကြတဲ့အားတွေလဲကျွန်တော်တို့တွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒါကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်ဖို့ဒါစူးစမ်းကြရမှာပါပဲအပြန်လောင်ယုံကြည်မှုမတီးဆောင်နိုင်လည်းမရတော့ဘယ်လိုမှကျွန်တော်တို့လိုချင်တဲ့ဒီငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးနဲ့လာဖက်ဒရယ်ရေးကဘယ်လိုမှမဖြစ်နိုင်ဘူးတိုင်းသာသိသိညီညွတ်ရေးလည်းမဖြစ်နိုင်ဘူးငြိမ်းချမ်းရေးလည်းမဖြစ်နိုင်ဘူးအဲ့တော့အပြန်လာယုံကြည်မှုတည်ဆောက်ဖို့အတွက်ကအဓိကကြားတဲ့အချက်ကဘာလဲဆိုတော့အပြန်လာပူးပေါင်းဆောင်ရွက်မှုပဲအဲ့တော့ပြည့်စက်ပြီးတော့ဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ငြိမ်းချမ်းရေးရအောင်ကတော့စောစောကပြောလို့ပဲပူးပေါင်းဆောင်ရွက်ပြီးတော့လုပ်ကြမှာပဲဒါကျွန်တော်တို့သွားခြင်းနဲ့အဲ့ဒါပြခြင်းနဲ့ဘာနိုင်ကိုရောက်မှာလို့ပဲဒါရည်ဘူးရပဲဘယ်လောက်ပဲပြောခြင်းမှာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အချိန်2မိနစ်လောက်ကျန်တော့ဆရာဆိုင်ညွှန်လို့ပဲကျွန်တော်မေးခွန်းလေးနောက်ဆုံးပဲမေးခွန်းလေးမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆရာတို့ကဒီတိုင်းသားအင်အားစုတွေထဲမှာဒီလက်လက်ကင်ပြီးတော့မှဒီနိုင်ငံရေးအခွင့်အရေးကိုတောင်းဆိုတိုင်းသားတွေရဲ့အခွင့်အရေးကိုတောင်းဆိုတာရှိတယ်ဆရာတို့တော့နိုင်ငံရေးမှာဆင်နိုင်ပါဒီပါတီနိုင်ငံရေးအနေနဲ့ဒီလှုပ်ဆောင်ပြီးတော့တိုင်းသားတွေအခွင့်အရေးကိုလှုပ်ဆောင်တဲ့အခြေအနေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေမှာဆရာတို့အနေနဲ့ဒီလက်လက်မကင်ဘဲနဲ့လုပ်တဲ့ပါတီနိုင်ငံရေးသမားတွေအတွက်ကပါတီနိုင်ငံရေးအင်အားစုတွေအတွက်ကတိုင်းသားတွေရှိတယ်ဒီလိုမျိုးကြုံရတဲ့ပြဿနာတွေဘယ်လိုအခက်အခဲတွေဖြစ်သွားခြင်းလဲဒါတွေကိုဆရာတို့ဘယ်လိုမျိုးဟိုဖြေရှင်းသွားဖို့လိုအပ်တယ်ဗျာဒါတွေအချုပ်တွေ့နေပြပါအောင်ဗျာ
ကျွန်တော်တို့ဟိုဆန္ဒနဲ့ဆန့်ကျင်တာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလက်လက်ကင်ပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စကိုမယုံကြည်လို့နိုင်ငံရေးပါတီဖွဲ့ပြီးတော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ရှင်းဖို့နော်နိုင်ငံရေးနည်းနဲ့ဆောင်ရွက်ဖို့လုပ်ခဲ့တာပဲလေအဲ့တော့ဆိုတော့တနေ့ဆုံးကျွန်တော်တို့ကတော့ခုပြည်တွင်းညဉ့်ညဉ့်ကိစ္စတွေတော့လက်နက်ကိုင်ဒေါ်လာရေးအဖွဲ့တွေနဲ့ဟို NCA တို့လိုမျိုးပေါ့နော်အဲညဉ့်ညဉ့်ညီလာခံတို့လိုမျိုးစပြီးကျွန်တော်တို့ထက်ထွေလုပ်နေကြပါတယ်အခုဖြစ်သွားတဲ့ဖြစ်ရတော့ကျွန်တော်ပြောညင်တာတော့ဗျာဒီခုနလိုမျိုး bargaining period မှာနော် constructive ပေါ့နော်ဒီလိုအကျူတဘောတည်ဆောက်နေတဲ့အချိန်မှာဒါကိုပြက်ပျက်စီးကြောင်းဟိုစနစ်တံပြီးရှို့တာပေါ့ဗျာနော်စနစ်တံပြီးရှို့တာကိုတော့ကျွန်တော်တို့အလုံးတဘောပတ်ဖို့လုပ်တယ်ဒါကိုကြိုပြီးတော့လေကျွန်တော်တို့သွားဆက်ရှိတဲ့ခုနလိုစီလုံးညီညွတ်တဲ့ကိစ္စတွေเนาะခုနလိုကိုဆရာမောင်ကမောင်ရပြောလို့ပဲဟိုဖိတ်ခေါ်တာတွေပါဒီပေါ့နော်ပြည်စုံဆွေးနွေးဖို့လို့ပါလို့เนาะအဲ့လိုမျိုးနိုင်ငံရေးနီးလမ်းကိုကျွန်တော်တို့ဆက်သွားဖို့တော့ဟိုစူးစမ်းဖို့လုပ်တယ်လို့တော့ကျွန်တော်အတူချုပ်ပြောချင်ပါတယ်ဟုတ်ကဲ့ခ
င်ဗျဟုတ်ကဲ့ကျွန်တော်ဒီစနစ်ပွဲချိန်ကတော့ပြည့်သွားအတွက်ဒီမှာပဲကျမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာတို့အမျိုးမျိုးဆရာမောင်ရောင်အောင်ရှင်ဆရာဆိုင်ညွန့်နေတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာဒါနာမိုအချင်းစခန်းပိတ်ဖို့သူ့အနေနဲ့ထောက်ခံပါတယ်ဆိုတာကလွဲ့ပြီးမြင်းများစစပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိန်းသိမ်းခံထားတဲ့အချင်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်ကျူဘားနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာဒါနာမိုအချင်းစခန်းကိုပိတ်ပစ်ဖို့တမရအိုဘားမားအစိုးရလက်ထက်ကကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မစ္စတာဘိုင်ဒန်အစိုးရအဖွဲ့ကတမရဟောင်းအိုဘားမားရဲ့ကြိုးပမ်းချက်ကိုဆက်ပြီးတော့အကောင့်ထဲပို့ဖို့မျှော်လင့်ကြောင်းအကျဉ်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။အီရန်နျူကလ িয়ার သိပ်ပံပညာရှင်မိုဇေဖာဂရီဇာဒဲတောက်ကြာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါရယ်။မိုဇေဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးအကဲစစ်ဘက်အရာရှိတဦးလည်းဖြစ်ပါရယ်။မြို့တော်တီရန်ကနေအရှိတ်ဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကင်တွေကနေ့ကင်းကြောင်တောင်မှာတတ်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကကွယ်စီတွေနဲ့သူတို့ရဲ့ကုခန်အားတုံ့ပြန်မှုဘယ်လောက်ရှိတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာတွေ့ရတာထက်ပိုးပြီးတော့တိုင်းတာတွက်ချက်ချဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်။ကာကွယ်ဆေးတွေဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွာကိုလျှော့ချသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ရောဂါဟာသရစ်ဆန်တွေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာစုံစမ်းစစ်ဆေးဖို့အတွက်သိပ္ပံပညာရှင်10ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလုသွားမယ်လို့လည်း WHO ကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနှဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ကျမနှလုံးပါ
This program has come to you from the Voice of America, Washington.